ကျေနေမိမိတို့ပြုလုပ်တဲ့ကုသိုလ်ရဲ့ပုဗ္ဗာကကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းတို့အားအမြတ်တမ်းပေးဝေမှုမိမိတို့အတွက်လည်းပဲနိဗ္ဗာန်ကြည်မှန်းပြီးတော့ရည်စက်ချမှုမပြုလုပ်မီမှာနှုမောဒနာတရားဟောကြားပေးပါမယ်။ယနေ့သာသနာတော်နှစ်2548ခုနှစ်ကောဇာတက္ကရာ1369ခုနှစ်တကြောင်မုံလာပြည့်ခရစ်နှစ် 2005 ခုနှစ်နိုဝင်ဘာလ 25 ရက်အင်္ဂါနေ့မှာသတိုင်းတော်တို့မြတ်စွာကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းကောင်းပြုကြတဲ့ကုသိုလ်ရှင်များကကွယ်လွန်သူတရားဤကောက်ယူဒဂမာဤတို့တောင်းတိန်တို့အားလူနဲ့နေပန်သုံးတန်သောချမ်းသာမှုခံစားစေနိုင်ရန်ရည်သူမှန်ထားပြီးတော့ဥညွန့်သိမ့်တော်တင်ပြီးကောလင်းနေသားသူဥကျော်ဝင်တော်တင်တဲ့ရှင်မင်းဝန်ထေဆိုင်နေသားသူကိုယ်လင်းအားတော်စိမ့်စိမ့်ညတဲ့တင်ခြင်းစဉ်တော်များများအားလုံးညီကုံမောင်နှမများကစုပေါင်းပြီးတော့တန်ဃာတော်ရှင်မြတ်တို့အားယနေ့အခါမှာအာယောဟာမှာခောက်ဆွဲစွန်းနေ့လေအခါမှာမောင်မြတ်တော်ဖဲ့ဝဲဘုရားရှင်များဆက်ကတူတန်းကြခြင်းနောက်ပြီးတော့သခိုင်းတော်ညီများစစ်ကြအကြောင်းတိုင်းမှာဆွမ်းကြောင်းတက်မှာသုံးသုံးနေတဲ့တောက်ရီကံခုနှစ်သိန်းကျော်တဲ့7သိန်းခန့်ကုန်ကြတဲ့တောက်ရီကံအတွက်ဥခင်စိတ်တော်ခင်ဖို့ရွှေရမင်းမိသားစုဥကျော်ဝင်းတော်တင်တဲ့ရွှေမင်းဝန်ထေဆိုင်မိသားစုတော်များများအများတင်ထေဆိုင်ကိုဘိုးတီမခင်ခင်ထေမိသားစုတို့လေးဦးပါစုပေါင်းပြီးတော့တောက်ဒီရေကံအတ္တရေတန့်ဖြစ်ဖို့အတွက်ရေကံကိုထောက်လုပ်ပြီးတော့တူတန်းကြတယ်ပေါ့နောက်တကြောင်မုံလာဆိုလာဇန်73ရင်းနေရတဲ့ပဲမောင်ကျော်စွာသိရင်မွေးနေ့မင်္ဂလာဖြစ်ဥညွန့်သိမ့်တော်တင်ကြည်မိသားစုကအာယုံခါမှာကြာကြံကျော်စွန်းဆက်ကတူတန်းခြင်းတကြောင်မုံစားဆိုတစ်ချက်၄ရင်းနေမှာကိုလင်းမျိုးကဥဖိုးမုံတော်များတတ်မိသားစုကအာယုံခါမှာကောင်းခြင်းစွန်းဆက်ကပြီးတော့နေ့ခါမှာလည်းပဲတော်တင်ကြည်နဲ့ညီမတစုကဆွမ်းရင်များဆက်ကတူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုသောမုံလာသံ14ရက်နေ့ရလည်းပဲနေစွန်းဟင်းများဆက်ကတူတန်းခြင်းနောက်ပြီးတော့ဓမ္မပူဇာဖြစ်နေကိုတင်မောင်ဝင်းမာဝင်းဝင်းကြီးတို့က9000ကျပ်ဥကျော်ဝင်းတို့တင်နေဤတို့က9000ကျပ်ဥခင်စိန်တို့ခင်ဖို့က1000ကျပ်ဥညွန့်သိန်းတို့တင်ကြီးတို့က9000ကျပ်ဇော်ခိုင်က9000ကျပ်ဇော်ခင်မီမိသားစုက6000ကျပ်ကိုဝင်းနိုင်မခိုင်မန္တလေးမိသားစုက1000ကျပ်ဒေါက်တာထွန်းညင်ဒေါက်တာဆူဆီအုံးသားမောင်စင်နဲ့မောင်မင်းတန်တော်မိသားစုကရေချိုးကံပူရီဆောက်လို့ရမှာတသိန်းကျပ်ဒေါ်ဆက်မြင့်မိသားစုကဓမ္မပူဇာတင် 9,000 ကျပ်ဆိုပြီးတော့စုပေါင်းပြီးတော့ကုသိုလ်ပါဝင်ကြတယ်ပေါ့အဲ့တော့ယနေ့မိမိတို့ပြုစုနဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးကဒီအင်္ဂုတ္တရနိကေမှာလာရှိတဲ့သတ္တကနိဗ္ဗာန်မှာလာရှိတဲ့တမောတမသုတ်တံကိုဟောကြားပေးပါပါတမောတမသုတ်တံဆိုတာပုဂ္ဂိုလ်လေးမျိုးလေးသာဖွဲ့ပြီးတော့ကိုယ့်ကိုယ်ကိုဘယ်လိုပုဂ္ဂိုလ်မျိုးအနေပြီးတော့ဘယ်လိုအဆင့်တန်းဖြစ်အောင်ပြောင်းလဲပြီးတော့ပြုပြင်ရမယ်ဆိုတာမိမောင်းဖို့ပြတဲ့သုတ်တံကိုတမောတမသုတ်တံဖြစ်နေတန်ခိုင်နာတင်ခဲ့တယ်ပေါ့အဲ့တော့ဒီတမောတမသုတ်တံကိုမဟောကြားပြမှာဘုရားအာလုံးစဉ်းစားကြရလေးတခုကိုမိမိတို့နေရရောက်တဲ့အခါမှာလည်းပြန်ပြီးတော့စဉ်းစားဖို့ချက်တစ်ချက်ဘုန်းကြီးကနည်းနည်းပြောကြနေပေါ့။ဘာလို့လဲဆိုတော့ယခုခေတ်မှာကဘာသာရေးနဲ့ပတ်သက်လို့တန်ဃာတော်ရှင်မြတ်ဒီဘက်ကကြည့်လို့ရှိရင်လည်းပရိယတ်ကြီးဆိုင်ရာတွေမှာစာမေးပွဲတွေဓမ္မသရိယာနဲ့စသီးတော့မျိုးစုံပြီးဝန်တစာမေးပွဲတွေတိပိဒကတရစာမေးပွဲတွေပေါ့။ထိတ်ဆုံးသည့်အအောင်မြင်ဆုံးခေတ်ကာလလာတတ်မှတ်လို့ရှိရင်ဒီချိန်မှာရပါပါ။ပါရှင်းလို့လေဆိုတော့မျိုးတိုင်းမျိုးတိုင်းမှာပရိယတ်ရဲ့အကျော်မျိုးတွေသိပြီးတော့ထွန်ကားနေတဲ့အချိန်ဖြစ်ပါပဋိပတိဘက်ကကြည့်လို့ရှိရင်လည်းပဲမိမိတို့မျိုးရွာဌာနတွေမှာလည်းပဲဒီလိုပဲပေါ့တရားပွဲတွေကြည့်လို့ရှိရင်လည်းပဲအများကြီးကျင်းပနေကြတယ်အထူးတရားပွဲတွေရောရိုးရိုးတရားပွဲတွေနောက်ပြီးတော့ပဋ္ဌာန်းပွဲတွေအတည်းကင်းဖို့အတွက်ဆိုပြီးတော့ဒီပဋ္ဌာန်းပွဲတွေလည်းပဲမြဲကျင့်သုံးပြီးတော့တရားဆက်ခန်းနေရလည်းပဲအမြဲတမ်းဆက်ခန်းနေရောတခါတည်းရမှမိမိတို့လာကနဲ့ဆက်ခန်းနေရောအားလုံးလုံနေကြတော့ပฏิပတ်ဘက်ကရောပရိယတ်ဘက်ကရောအားလုံးက ခေတ္တကခေတ္တမှာဒီခေတ်ဟာထွန်ကားဆုံးလို့အားလုံးသတ်မှတ်လို့ရတဲ့သဘောရှိပြီပေါ့အဲ့တော့ဘာသာရေးဘက်ကကြည့်ကြည့်လူမှုရေးဘက်ကကြည့်ကြည့်အားလုံးတိုးတက်နေတဲ့အချိန်မှာလူတွေရဲ့စိတ်တက်ရေးရနေကြည့်လိုက်တဲ့အခါမှာလွန်ခဲ့တဲ့10နှစ်လောက်က10စုနှစ်တခုလောက်ကနေခုချိန်နဲ့ပြန်ကြည့်လို့ရှိရင်တဖြည်းဖြည်းဆုပ်ယုပ်နေတဲ့အပိုင်းတွေတော်တော်များများတွေ့ရတယ်ဘုန်းကြီးတို့ကိုယ်တိုင်လည်းတောင်မြတ်မဟာသန္တာယုံမှာနေခဲ့တယ်ပေါ့ဒီလိုနေခဲ့ပြီးတော့ပညာသင်တဲ့အချိန်မှာခုချိန်ကနေပြန်ကြည့်တော့မျှော်မှန်းကြည့်လို့ရှိရင်ကိုတော့ဟာကပို့ပြီးတော့စိတ်တက်ရေးရတယ်ပို့ပြီးတော့မြင်မာတယ်ဒီလိုပဲခံစားလို့ရပါတယ်တရားဓမ္မတွေလည်းပဲခုခေတ်မှာမိမိတို့ရဲ့လောကီဘက်မှာဆိုလို့ရှိရင်လည်းပွဲတည်တည်ဒေါက်တာပွဲတည်ကမိမိတို့မြန်မာနိုင်ငံမှာပဲယူလို့ရတယ်လောကီဘက်ကလည်းပဲပွဲမျိုးစုံတန်ဃာတော်ရှင်မြတ်တွေဘက်ကလည်းပဲပညာတတ်တွေပေါ်ပြီးတော့ပွဲမျိုးစုံရတယ်အခမ်းအနားအဖြစ်လည်းပဲတရားပွဲတွေလည်းပဲပေါ်တယ်နောက်ပြီးတော့ဒီအန္တရာယ်ကင်းမှုအတွက်ဘာသာရေးပွဲတွေလည်းပဲအများကြီးပဲတရားစခန်းတွေလည်းပဲအများကြီးပဲဒါပေမဲ့လို့ပြန်ပြီးတော့လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုနှစ်ခုကိုပြန်ပြီးတော့အောက်မေ့ကြည့်လို့စိတ်တည့်ရေးရဆိုင်ရကြတော့တစ်ဖြည်းဖြည်းနဲ့ကြံတန်းခတ်ထန်လာတာတွေရမြလာတာတွေ့ရတယ်။အဲ့တော့တကယ်လို့များစဉ်းစားဝေဖန်နိုင်ရှိတဲ့ခုခေတ်ပုံကူတွေကခုခေတ်ကြောင်းသားတွေကနေခဲ့ဒါဘလို့ဖြစ်မလဲဆိုတော့ကိုယ့်အဖို့ပြန်ပြီးတော့မိကုံထုတ်เสียကောင်းမှမလို့ဒါတွေးစီရတော့တခုဖြစ်တယ်ပေါ့ရှိခိကဘာသာရေးခန္ဓာတွေတာမွေပဲအောင်နာတွေနဲ့ဆက်ပြီးတော့လောကီရောလောကုတ္တရာရောဒီလောက်မများခဲ့ဘာသာရေးပွဲတွေလည်းပဲဒီလောက်မများခဲ့ဒါနဲ့စိတ်တက်ရေးရတယ်မှာမောင်နှမချင်းချင်းတဦးနဲ့တဦးကိုကြီးရိုင်းချင်းမှုတွေမေတ္တာတရားတွေဒီတဲ့ပို့ပြီးတော့ထွန်ကားခဲ့တယ်လို့ခံစားလို့ရပါတယ်တန်ဃာတော်ရှင်မြတ်တွေဘက်ကကြည့်ရင်လည်းရှိခိကတာမွေပွဲတွေဘာတွေလဲဒီလောက်မပေါ်များသေးဘူးဒါလောက်လည်းမအောင်သေးဘူးငြင်းငြင်းမှုကြတော့ဒီတဲ့ပို့ပြီးတော့ခံစားလို့ရတယ်ဒီလိုခံစားလို့ပြန်ပြီးတော့သုံးသက်လို့ရတယ်ဒါဘာကြောင့်လဲလို့မေးဖို့တူမေးခဲ့မိမိတို့ကိုယ့်အကူပြန်ပြီးတော့စဉ်းစားသင့်တဲ့ချက်တစ်ချက်ဒီထက်ကနေပြီးတော့ခေါင်းကြီးအနေနဲ့ဘာစဉ်းစားချက်တစ်ခုပေါ်လာတယ်ဆိုတော့အာလုံးပုဂ္ဂိုလ်တွေဟာဘာသာရေးဘက်ကရောသံဃာဘက်ကရောအာလုံးပရိယတ်တိပฏิပတ်တိနေဘက်ကရောလူပုဂ္ဂိုလ်တွေဘက်ကရောဒါနလူတန်းတဲ့နေရာမှာလည်းပဲရှိကြတဲ့သားတွေပฏิပတ်တိဘက်ကရောပရိယတ်တိဘက်ကရောပညာတတ်တွေတရားစခန်းတွေလည်းပဲရှိကြတဲ့သားတွေဘာဖြစ်လို့တဖြည်းဖြည်းနဲ့စိတ်တဲ့ရေးရမှာတဖြည်းဖြည်းနှိမ့်ကြတယ်လို့ခံစားလာခဲ့ရတာလဲလို့အဖြေတစ်ခုကိုပြောပါသေးခွန်ကြီးကတော့လက်တွေ့ဘဝနေထိုင်မှုထဲမှာကျင့်သုံးမှုထဲမှာဆွဲဆောင်ပြီးတော့ပေါ်မလာခဲ့တာဒီလိုသုံးသပ်လို့ရပါဘူး။ဥပမာအပြင်ဒါနတစ်ခုကိုပဲပြောကြည့်ပေါ့။ဒါနဆိုလို့ရှိရင်လည်းမိမိတို့ဗုဒ္ဓဘာသာတွေမြေယောပလာတွေမြတ်စွာဘုရားကဒါနဆိုတာပါလေ။ဒါနဆိုတာကိုယ်ရှိနေတဲ့ပစ္စည်းကိုလွတ်လွတ်ကျွတ်ကျွတ်စွန့်ပေးလိုက်တာကိုဒါနလို့ဒီလိုပဲအချင်းချင်းပြန်လို့ရပါဘူး။ကိုယ့်လက်ထဲမှာရှိနေတဲ့ပစ္စည်းဥတုကိုလွတ်လွတ်ကျွတ်ကျွတ်စွန့်ကြဲပေးလိုက်တာဟာဒါနလား။အဲ့တော့ကြောင်းကြောင်းပြန်လိုက်ပေါ့မလွတ်မကျွတ်နဲ့ညှို့လင်းချက်များစွာနဲ့ပေးပြီဆိုရင်ဒါဒါနမဟုတ်ဘူးပေါ့အဲ့တော့မိမိတို့ယခုခေတ်မှာဒါနတွေဘာတွေပေါ်နေကြတယ်ဒါပေမဲ့လို့တဲ့ဒီဒါနတွေဟာမိမိတို့တိမ်ကြီးဘာတွေအများကြီးကုန်ကြခံပြီးတော့နာမည်ကြီးတဲ့နေရာတွေမှာချင်းချင်းတဲတဲလောက်တာဟုတ်ပဲလူတွေကဒါနလို့ထင်နေကြတယ်ကိုယ်ပေါင်းတင်ချင်းချင်းခီးသွားတဲ့အခါမှာသူအတွက်နင်းနာခံပြီးတော့ဘုရားစားစီလေးတက်နိုင်နေတဲ့စေတနာတတ်တတ်လေးနဲ့ဆွန့်လွတ်တာကိုဒါနလို့မြင်တဲ့ပုဂ္ဂိုလ်ကနဲတဲ့အတွက်ကြီးကြီးကျယ်ကျယ်ကြီးလိုတော့လုံနိုင်ပါရဲ့ဒီလိုတိုးတိုးပွားပွားလူမှုဆက်ဆံရေးနေ့စဉ်ဘဝတွေ့ထိနေတဲ့အချိန်ကြတော့တဦးနဲ့တဦးကိုယ်ပေါ်မှာကြိုးလာတဲ့ထဲလို့ရှိရင်မေတ္တာမထားနိုင်နဲ့စေနာမထားနိုင်မင်းနဲ့ခုနလိုပေါ့စိတ်တရားဒါနမဟုတ်ဘူးဒါတော့ဒါနမပီတာဘူးထင်ပြီးတော့နေ့စဉ်ဘဝကျင့်သုံးတဲ့ထဲကိုဒီဒါနကိုဆွဲခေါ်မလာနိုင်ခဲ့ဘူးဒါကြောင့်မို့ဒီဒါနဆိုတာအခန္ဓာကြီးတွေဘာသာရေးပွဲကြီးဖြစ်နေတယ်လေကြီးကျယ်ပြီးတော့နေ့စဉ်ဘဝထဲမှာရောက်လာတဲ့အခါမှာတဦးနဲ့တဦးမေတ္တာတွေပါပြီးခံချောက်ပြီးတော့တဖြည်းဖြည်းစိတ်တက်ရေးရတယ်နေကြတယ်လို့ဒီလိုသုံးသပ်လို့ရတယ်ပေါ့နောက်သီလပိုင်းဆိုင်ရာမှာလည်းပဲဒီလိုပဲပေါ့သီလပိုင်းဆိုင်ရာဒီလိုရှင်လည်းပဲဥပုသီလတွေထောက်တည်ပြီးတော့အဝတ်စားတွေနဲ့တမျိုးတစ်ခုကြီးကျယ်ကျယ်လုံးမှာဥပုပ်ဆောင်တဲ့သီလလုံးတွေလို့ဒီလိုယုံကြည်နေကြတယ်ပေါ့မိမိတို့စီးပွားရေးလုပ်တဲ့အချိန်မှာလည်းပဲစီးပွားရေးလုပ်တဲ့အခါမှာသူကကိုယ့်ပုံမှာနည်းနည်းလေးကြောသွားလို့ရှိရင်မသိဟန်ဆောင်ပြီးတော့တစ်ချိန်မှာ
သူ့ကိုအပြစ်မဝေခံဘဲနဲ့သူ့စိတ်တက်ကိုငါဘယ်လိုပြင်ပေးမလဲဆိုပြီးတော့ဒီလိုကိုချင်းတီလာစာရိတ္တတီလာဝါရိတ္တတီလာဒီလိုပြုပြင်ပေးခြင်းနဲ့စိတ်တက်ကြီးကဘဝထဲမှာနေပြီးတော့တကယ်ဟုတ်တယ်ဥပုပ်ခန်းဆောင်နေဝင်ပြီးတော့စောင့်တုံးမှာတီလာစောင့်တုံးတယ်လို့ဒီလိုမြင်တာကြီးများလာတဲ့အခါမှာနေ့စဉ်ဘဝကျင့်သုံးမှုမှာတဦးနဲ့တဦးအနစ်နာခံတာကိုဒါတီလာလို့မမြင်ကြတော့ဘူးတုံးနဲ့တုံးကိုကနေပြီးတော့နင့်နာခံလိုက်ရင်ငါအာရရောက်သွားမယ်ဆိုပြီးတော့စိတ်သက်တည်းရသူတော်ကောင်းစိတ်သက်ကနေပြီးတော့မသူတော်စိတ်သက်ပဲဒိမ့်ကြံသွားတဲ့အတွက်ဒီသီလနေရာမှာလည်းပဲတစ်ဖြည်းဖြည်းနဲ့အယူဆတွေကဖျားရှင်ရဲ့လူတော်နဲ့တစ်ဖြည်းဖြည်းဆန့်ကျင်ဆန့်ကျင်လာပြီးနေ့စဉ်ဘဝကျင့်သုံးမှုတွေမရောက်တဲ့အခါမှာမိမိတို့ဒီမှာဘလောက်ထိုးတတ်ပါတယ်ပြောပြောစိတ်သက်ရဲ့ဆန်ရည်ကတစ်ဖြည်းဖြည်းညံ့လာတယ်လို့ဒီလိုကောက်ချက်ချလို့ရတယ်ပေါ့ဘာဝနာမှုဆိုင်ရာမှာလည်းပဲဒီလိုပဲပေါ့မေတ္တာတွေကရုဏာတွေတရားအထုတ်မှုတွေတရားထုတ်တဲ့နေရာမှာလည်းပဲမိမိတို့တရားစကားတွေသွားပြီးတော့ဝင်တဲ့အခါမှာဒါတွေရင်းယူပြီးတော့တစ်သက်လုံးကျင့်သုံးဖို့အတွက်ထုတ်ရတာဒါတွေကိုဒိဋ္ဌာတွေမှာရင်ထားပြီးတော့ဘဝကျင့်သုံးတဲ့အခါကျတော့ကိုယ့်ရဲ့ဒေါသဖြစ်နေတာကိုဒေါသဖြစ်မှမသိမိမိရဲ့တရားပေါ်မှာမကောင်းကျင်တာကိုမကောင်းကျင်မှမသိဘူးဆိုရင်ဒါတွေကတရားထုတ်နေတာပါတကယ်လို့ကိုယ့်ရဲ့စိတ်ကဒေါသဖြစ်တယ်၊သူများပြည့်ပြည့်စုံမတရားလိုချင်တယ်၊သူများရဲ့သားမယားတွေပေါ်မှာစိတ်တက်တွေကျင်းမာတယ်၊ဒါတွေကိုချက်ချင်းသိတယ်ဆိုရင်လည်းဒါတွေကဘုန်းကြီးတို့စိတ်တန်ဥပဒနာတတိပဋ္ဌာန်နဲ့ဝင်ပြီးတော့ဓမ္မကျင့်သုံးရတရားထုတ်ရရောက်ပါတယ်။အဲ့တော့တရားထုတ်တဲ့နေရာမှာလည်းပဲဒီအခါကြီးရဲ့ကြည့်တွေလောက်ပဲမဟုတ်ဖြစ်နေနေတဲ့ဘဝလူမှုဆက်ဆံရေးနောက်ဆုံးတောင်းတာတဲ့ပုဂ္ဂိုလ်နဲ့တွေ့တာတော့မှအာဒီကောင်းနေလည်းကကျင်းလို့တောင်းတာတာလို့မမြင်မနေဘာကြောင့်တောင်းတာတာလဲဒီလိုတောင်းတာတာနဲ့လွတ်အောင်ငါဘယ်လိုကူညီနိုင်မလဲဆိုတဲ့တရားဓမ္မလေးတွေနေ့စဉ်ပေါ်ရဲမှာကျင့်သုံးမိဆိုရင်အလုံးမှာမြန်မာနိုင်ငံမကောက်မိသားစုတွေနဲ့မိသားစုငင်းကြတဲ့မိသားစုနိုင်ငံတွေနဲ့ပဲငင်းကြတဲ့နိုင်ငံကဘာသူနဲ့ပဲငင်းကြတဲ့ကဘာကြီးဖြစ်တယ်တဲ့ဒါကြောင့်ဘုန်းကြီးတို့လိုအပ်နေတာဘာလဲဆိုတော့ဒီဒါနသီလဘာဝနာကိုချင်းစာစတဲ့တရားတွေကနောက်ဆုံးမှဒီအခမ်းအနားကြီးနဲ့လည်းမကြီးမသက်ပဲနဲ့မိမိတို့ရဲ့နေ့စဉ်ဘဝကျင့်သုံးမှုတွေမှာဆွဲဆောင်နိုင်မှအကျိုးရှိပြီးတော့ပို့ပြီးတော့ငြိမ်းချမ်းမယ်ဆိုတာဒါအလုံးကိုဘုန်းကြီးကသဘောပေါက်သိခြင်းနဲ့ပေါ့ဒီတရားဝင်လာပြီးတော့ကိုယ့်ရဲ့အိမ်ကိုရောက်တဲ့အခါမှာလည်းပဲဘုန်းကြီးပြောတဲ့အစဉ်စားကြည့်ပေါ့ဒီမြေအခြေတမျိုးစုနေတယ်ဆိုရင်ဒီအခြေကိုလက်တွေ့ကြကြသုတေသနာပြုပြီးတော့ကျင့်သုံးပြီးတော့အလုံးကိုမိသားစုပဝန်းကျင်နားလည်အောင်လုပ်နိုင်တဲ့အကျိုးတွေရှိတာပါသာဘုန်းကြီးလည်းပဲဒီခုတလောမှာမကြမကြတွေးမိတဲ့မိဘတို့ကဖြစ်လာ။ဘာသာရေးရှင်လည်းပဲလူတွေဘက်ကလူတွေလေးမရှိဘူး၊လူကြတယ်၊တန်းကြတယ်။နောက်ပြီးတော့ပညာတတ်တွေလည်းပဲဘုန်းကြီးဘက်ကရော၊သံဃာတော်ဘက်ကရော၊လူတွေဘက်ကရောတိုးတက်လာကြတယ်။သို့တော့ငြိမ်းချမ်းမှုတရားဥပဒေမေတ္တာတရားမှုဒါတွေကတော့တစ်ဖြစ်ဖြစ်နည်းတယ်လို့နည်းတယ်လို့ခံစားလာရတာ။ဒီဟာတွေကခန္ဓာမှာပဲပြစ်ထားပြီးတော့နေ့စဉ်ဘဝကျင့်သုံးမှုတွေမှာရောက်အောင်ဆွဲနိုင်တဲ့ပုဂ္ဂိုလ်နေပြီလို့ဒီလိုပဲအဖြေပေါ်လို့ဒါအားလုံးကိုဘုန်းကြီးကမျှဝေပြီးတော့ပေးခြင်းဖြစ်ပါတယ်။ဒါကြောင့်မယင်းဒီဟောမဲ့ဓမ္မဓမ္မတုတ်တုံတွေပဲဒကာဒကာမတွေအားလုံးလာယူပြီးတော့ဒီတရားကိုလာယူပြီးတော့ကိုယ့်အကူဒီတရားကိုနာယုံလေးနဲ့ကောင်းလိုက်တာဆိုပြီးတော့ဒီလိုစိတ်မဖြစ်ပဲနဲ့ကိုယ့်အကူသုံးသပ်ပြီးတော့လူမှုဘဝကျင့်သုံးမှုတွေမှာနည်းနည်းလေးတစ်ဖြည်းဖြည်းချင်းနဲ့ဆွဲပြီးတော့ကျင့်သုံးနိုင်ပို့ပြီးတော့အကျိုးရှိတဲ့အကြောင်းကိုဘုန်းကြီးအားတိုက်တွန်းပါတယ်။အဲ့တော့မြတ်စွာဘုရားကဒီဓမ္မဓမ္မတုတ်တုံဘယ်လိုဟောခဲ့တယ်ဆိုတော့စတရောမေဘိကဝေပုဂ္ဂလာတန်တော်တန်ဝိဇ္ဇမာနောလောကတမေဘိကဝေမဂ္ဂုနိဗ္ဗာန်လိုလားလောကမြတ်သမီးတို့လောကတမေဟောဒီကဘာလောကရဲ့အကြည့်တွင်၌ပုဂ္ဂလာပုဂ္ဂိုလ်တို့သည်စတရောလေးမျိုးကုန်သောပုဂ္ဂလာပုဂ္ဂိုလ်တို့သည်တန်တော်တန်ဝိဇ္ဇမာနောထင်ရှားကြည့်ကြပေကုန်၏ကတမေစတရော၄ပါးသောပုဂ္ဂိုလ်တို့သည်ပဲနိတမောဓမ္မပရာယနောဓမ္မောသောတိပရာယနောသောတိဓမ္မပရာယနောသောတိသောတိပရာယနောတဲ့မဂ္ဂုနိဗ္ဗာန်လိုလားမြတ်သားမြတ်ကြီးတို့တဲ့ကမ္ဘာလောကတဲ့ကြီးတဲ့မှာလူတွေတတဝါတွေအလုံးခြုံညှိလို့ရှိရင်အရေးတွေအချင်းတို့ဘလောက်လောက်များကြီးများပြီတဲ့အလုံးခြုံလိုက်လို့ရှိရင်သဗ္ဗညုတဉာဏ်နဲ့ခြုံကြည့်လိုက်ရင်ပုဂ္ဂိုလ်၄မျိုးလေးသာတွေ့တယ်ဆိုပြီးမြတ်စွာဘုရားကဒီဓမ္မဓမ္မတုတ်တံမှာလူဦးရေတွေကမ္ဘာလောကကြီးနဲ့ခြေပြီးတော့သံပေါင်းဘလောက်ရှိတယ်ဘလောက်လောက်ပြောနေတယ်တိရစ္ဆာန်တွေရောဘာတွေရောအလုံးဘလောက်ရှိတယ်လို့ရေတွက်လို့ရှိရင်သင်္ချာတွေကအများကြီးထွက်လာပြီလေလို့တဲ့ဉာဏ်နဲ့တက်ဝင်ပြီးတော့ခွဲခြားလိုက်မယ်ဆိုလို့ရှိရင်တော့ပုဂ္ဂိုလ်၄မျိုး၄စားကိုရှိတယ်တဲ့၄မျိုး၄စားဘာလို့ဆိုတော့နံပါတ်၁ကတမောဓမ္မပရာယနောတမောမိုက်မောင်နေသည်တမောမိုက်မောင်နေသောဘဝကန္တာနှင့်ရှင်သည်ဖြစ်၍ တမပရာယေနောမိုင်မောင်သောဘဝကန္နာဟုသောနောက်ထပ်လဲလောင်းလဲလျောင်းရာကတိရှိသောပုဂ္ဂိုလ်၎င်းနဲ့နံပါတ်၁ကယခုလက်ရှိမှာတစ္ဆုတ်ပံဘဝမှာမဲမောင်တဲ့နေရပြီးတော့နောက်ဘဝမှာလည်းပဲအမိုက်ထဲမှာရောက်တဲ့ပုဂ္ဂိုလ်ကတမျိုးတဲ့နံပါတ်၂ကတမောဇောတိပရာယေနောတဲ့ယခုတစ္ဆုတ်ပံဘဝရောက်နေတာတော့အမိုက်တိုက်ထဲမှာရောက်နေတယ်ပေါင်းမဲနေတဲ့ချိန်မှာရောက်နေပြီမလို့အလင်းရောင်တွေကိုရှင်းရှင်းရောက်သွားနေတဲ့ပုဂ္ဂိုလ်ကတမျိုးတယ်။နံပါတ်3ကပါလဲဆိုတော့ဇောတိဓမ္မပရာယေနောတဲ့။ယခုဘုရားကုသုပ္ပံလက်ရှိမှာတော့ထွန်းလင်းတောက်ပနေတဲ့အလင်းရောင်ဘဝထဲမှာနေပြီးတော့အမိုက်မောင်ဘဝထဲမှာတရွေ့ရွေ့သွားနေတဲ့ပုဂ္ဂိုလ်ကတမျိုးတယ်။နံပါတ်4ရဲ့ဇောတိပရာယေနောတဲ့။ယခုဘုရားမှာလည်းပဲထွန်းလင်းတောက်ကြောင်နေတဲ့ဘဝခန္ဓာနဲ့ရှင်ပြီးတော့ထွန်းလင်းတောက်ကြောင်နေတဲ့ဘဝခန္ဓာကိုပိုင်ဆိုင်ပြီးတော့ဇောတိပရာယေနောထွန်းလင်းတောက်ကြောင်နေဘဝထဲကိုရှင်းရှင်းသွားနေတဲ့ပုဂ္ဂိုလ်ကတမျိုးဆိုပြီးတော့မြတ်စွာဘုရားကပုဂ္ဂိုလ်၄မျိုးကိုဖွဲ့ခြားပြီးတော့ဟောတယ်စတ္တရောနိဗ္ဗေဒဝေပုဂ္ဂလာတန်တော်တံဝိဇ္ဇမာနောလောကတမေဒိဋ္ဌဝေမဂ္ဂနိဗ္ဗာန်လိုလားလောတာလောတမိတို့လောကတမေဟောဒီကဘာလောကတဲ့အတွင်ကြီး၌တတရောပုဂ္ဂလာ၄မျိုး၄သာကုန်သောပုဂ္ဂိုလ်တို့သည်တန်တော်တံဝိဇ္ဇမာနောထင်ရှားကြည့်ကြပေကုန်၏ဤတိတို့ဘဂဝါသံလောကဒေါတာရှင်တော်မြတ်ဗျာသည်အဝဇ္ဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တရီနံပါတ်၁ကယခုပစ္စုပ္ပန်ဘဝမှာမဲမောင်နေတဲ့ဘဝခန္ဓာနဲ့ရှင်ပြီးတော့မဲမောင်နေတဲ့ဘဝတွေရောက်ပြီးတော့မဲမောင်နေတဲ့ဘဝတွေကိုရှင်းရှင်းလျှောက်လှမ်းနေတဲ့ပုဂ္ဂိုလ်ကတမျိုးတည်းနံပါတ်၂ကယခုဘဝမှာမဲမောင်နေတဲ့ဘဝခန္ဓာနဲ့ရှင်ပြီးတော့ဒါပေမဲ့လို့တဲ့နောက်ဘဝနောက်ကြတော့ဘာဖြစ်သွားတယ်ဆိုတော့ထွန်းလင်းတောက်ကြောင်တဲ့ဘဝတွေကိုရှင်းရှင်းသွားနေတဲ့ပုဂ္ဂိုလ်ကတမျိုးတည်းနံပါတ်၃ကယခုဘဝမှာထွန်းလင်းတောက်ကြောင်နေပြီးတော့မိုင်းမောင်တဲ့ဘဝတွေကိုရှင်းရှင်းသွားနေတဲ့ကြောက်လန့်နေတဲ့ပုံပေါ်ကတမျိုးလို့နံပါတ်၄ရယခုဘဝမှာလည်းထွန်းလင်းတောက်ကြောင်တဲ့ဘဝခန္ဓာကိုပိုင်ဆိုင်ပြီးတော့နောက်ဘဝမှာလည်းထွန်းလင်းတောက်ကြောင်တဲ့ဘဝခန္ဓာရှိရာရယရှင်းရှင်းသွားနေတဲ့ပုံပေါ်ကတမျိုးဆိုပြီးတော့မြတ်စွာဘုရားကသဗ္ဗညုတ္တဉာဏ်နဲ့ကြည့်ပြီးတော့ပုံပေါ်လေးမျိုးဟောကြားတယ်ပေါ့အဲ့တော့ပထမဆုံးပုံပေါ်ကဘယ်လိုလဲဆိုတော့မြတ်စွာဘုရားကကိုတော်တိုင်းနဲ့နေပြီးတော့ကိုတော်တိုင်းနဲ့ပြင်ပြန်ပြီးတော့မေးပြီးတော့ကျေပြန်ပြီးတော့ဖြေခဲ့တယ်ပေါ့ကရင်ရာဘိကဝေပုဂ္ဂလောတမောဟောတိဓမ္မပရာယေနောတဲ့ယခုဘဝမှာပစ္စုပန်ဘဝမှာမဲမောင်နေတဲ့ဘဝခန္ဓာပိုင်ဆိုင်ပြီးတော့မဲမောင်နေတဲ့ဘဝခန္ဓာရှိရာရဲ့ရှင်းရှင်းသွားနေတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုလဲဆိုတော့ဒီပုဂ္ဂိုလ်ပစ္စုပန်ဘဝမှာမဲမောင်နေတယ်ဆိုတာဘာလို့ပြောတာလဲဆိုတော့အချက်၃ချက်နဲ့ပိုင်ခြားရတယ်နံပါတ်၁ကပါလဲဆိုတော့မျိုးရိုးအဖြစ်လည်းပိုင်ခြားကြည့်တယ်။နံပါတ်၂မျိုးနဲ့ပိုင်ခြားပြီးတဲ့အခါမှာလည်းရုပ်ရည်ဥဒိယအဖြစ်လည်းပိုင်ခြားကြည့်တယ်။နံပါတ်၁ရုပ်ရည်ဥဒိယအဖြစ်ပိုင်ခြားကြည့်ပြီးတဲ့အခါမှာနံပါတ်၃အနေနဲ့စည်းစိမ်ဥစ္စာတွေပိုင်ခြားကြည့်တယ်။ဒီ၃ချက်နဲ့ပိုင်ခြားလိုက်လို့ရှိရင်ဒီပုဂ္ဂိုလ်ဟာအမိုက်ထဲရောက်နေတဲ့ပုဂ္ဂိုလ်လားထွန်းလင်းတောက်ကြောင်နေတဲ့ရေလင်းရောင်ထဲမှာရောက်နေတဲ့ပုဂ္ဂိုလ်လားဆိုတော့ပေါ်လိမ့်မယ်တဲ့။အဲ့တော့အမိုက်ထဲရောက်နေတဲ့ပုဂ္ဂိုလ်ဆိုတာဘာလို့ဆိုတော့ဣဒာဘိကဝေဧကေသောပုဂ္ဂလောနိစီကုလေပစ္စာသာတောဟောတိတဲ့တချို့ပုဂ္ဂိုလ်တွေကဒီဘုရားပစ္စုပ္ပန်ဘုရားတော်ဖြစ်လာကြတယ်ဒါပေမဲ့လို့တဲ့မျိုးယူအားဖြင့်ကြည့်လိုက်လို့ရှင်နိစီကုလေတိတ်ပြီးတော့နိုင်ကြတယ်တဲ့ယထာကတိရေနာကာတိသာရောလဘတိတဲ့အဲ့ဒီမျိုးယူတဲ့ရောက်သွားလို့ရှင်တနေ့လုံးမှတနေ့စားတော့မှမရှိဘူးတဲ့သူကအစားတော့အတွက်အဝတ်ထည်အတွက်အင်မတန်မှစားတော့လေးတစ်လုံးရဖို့အတွက်အဝတ်ထည်လေးတစ်ခုရဖို့အတွက်အင်မတန်မှခက်ခဲပင်ပန်းပြီးတော့ဘဝသိပြီးတော့ကြံတန်းလိုက်တာတဲ့အဲ့ဒီလိုမျိုးယူတယ်မှသွားပြီးတော့လူဖြစ်ရတာပေါ့ဘလို့ဟာဒီဖြစ်ဆိုတော့စန္ဒလာကု၄ဝါတဲ့ဒီဘဝမှာအဆင်မပြေလို့ခွက်ဆွဲပြီးတော့တောင်းစားနေတဲ့မျိုးတွေသွားပြီးတော့ဖြစ်ရတာဝေနာကုလာဆိုတာနိမ့်ရေတမရှေးခေတ်ကတော့ဘုရားရှင်လက်ထက်ကတော့ဒီပုဂ္ဂိုလ်တွေကိုညံ့နေလို့ပြောပြမယ်လို့ခုခေတ်မှာတော့ဝါးရီပါးရီဝထောင်းနေပါးရီအင်မတန်မှဒီစည်းစိမ်ဥစ္စာရှိတဲ့ပုဂ္ဂိုလ်တွေလည်းပဲရှိသွားရေပေါ့အဲ့တော့ဝေနာကုလာရှေးခေတ်ကဆိုတာနိမ့်ရေတမမျိုးစန္ဒလာကုလေဝါဝေနာကုလေဝါ နေသာသာခုလေးဝါတဲ့မုတ်ဆိုးတံတားမျိုးတဲ့အမြဲတမ်းနဲ့ကြံကြံတမ်းနဲ့သူများသက်သက်မှကိုယ့်ရဲ့ခြင်းတလုံးအဝတ်တည်းဝေးရတဲ့ဘဝဒီလိုမုတ်ဆိုးတံတားမျိုးမျိုးနဲ့ဖြစ်တယ်။နောက်ပြီးတော့ပုဂ္ဂုတ္တုလေးဝါတဲ့တန်းလိုက်သွန်တင်ကြုံတမားမျိုးဆိုရှေ့ခေတ်ကနန်းတော်တွေထဲမှာခုခေတ်လိုရေလောင်းအင်္ဂါတွေပါရင်ရှိတော့ဒီလိုပဲပတ်တွေပါရင်နဲ့သွန်တဲ့ခါမှာအဲ့ဒီကျုံတို့ပန်းတွေပါရင်နဲ့ဖုံးပြီးတော့သွားကြည့်ရတဲ့အမျိုးပေါ့ဒါရှေ့ခေတ်ကခုခေတ်မှာတော့ရှိတော့ဒီလိုမျိုးတွေထဲမှာသွားပြီးတော့ဖြစ်ရပြီးတော့ကျန်ကျန်တန်းတန်းနဲ့သမင်းတလုံးစားနေရတဲ့ပုံကိုယ်တွေဒီပုံကိုယ်တွေကလည်းပဲရိုးရိုးအချင်းကြည့်လို့ရှိရင်အမိုက်တိုက်ထဲမှာကြောက်နေတယ်ဒီလိုခေါ်ရတယ်နောက်ရိုးရိုးတင်အားဖြင့်ရောဆိုတော့တောဇာဝတိဒုဒ္ဒဒုဗ္ဗနောဒုဒ္ဒတိကိုတဲ့ရုပ်ကသိပြီးရောဆိုးတယ်လေဘယ်လောက်ထိဆိုးတော့ဆိုတော့ကို့မွေးကြတဲ့မိခင်ကတောင်းမှပြန်ပြီးတော့ကို့သားကိုရုပ်ဆိုးလို့သိမကောင်းဖြစ်ရတော့ဘယ်လောက်ဆိုးတဲ့ကြုံမျိုးဖြစ်ရလဲစည်းစိမ်ဥစ္စာအမျိုးအစားမြက်နေတဲ့မှာရုပ်ဆိုးရခြင်းလည်းပုံမှန်ကိုမရှိဘူးတဲ့ကို့မိခင်ကကိုတောင်းမှမတရာတဲ့ကြုံမျိုးဖြစ်ရတယ်နောက်ပြီးတော့ဩကောတိမကောတဲ့ဒီအကျေမောင်းအပ်တယ်ပဲအလုံးဒန်းတူပုံမှန်မဖြစ်ပဲသူများတွေထူချပြီးတော့ကူကွာတာတွေဘဝပါတော့တက်တက်လုံးအနာရီရောပါတယ်အမြဲတမ်းခံစားနေရတယ်ပေါ့ကာနောဝါကုနီဝါတဲ့ဒီမျက်လုံးတွေပါတယ်လည်းပဲကြီးလာမှဖြစ်တာမဟုတ်ဘဲနဲ့မွေးတွေပြိပံတွေအနေနဲ့မမြင်မဲနဲ့ဖြစ်လာတယ်နောက်ပြီးတော့ကုနီလက်တွေပါတယ်လည်းပဲပုံမှန်မဟုတ်ဘူးကောက်နေခင်သောခြေတွေလည်းပဲဖွင့်ပြီးတော့ပက္ခဟတောတဲ့ကိုယ်တိုင်းနဲ့ချင်းပြီးတော့မွေးကလေးအနေပြီးတော့ဖြစ်လာရတယ်အဲ့တော့မျိုးရိုးအပ်ညံ့တဲ့ခဲမှာသူ့ရဲ့ရုပ်ရုပ်ကြီးကြည့်လို့ရှိရင်လေသူများစိတ်ချမ်းသာစရာတခုမှမရှိဘူးတဲ့ဒါမျိုးဟာလည်းလိုက်တိုက်တဲ့ရောက်နေတယ်ဒီလိုခေါ်ရပါနောက်ပြီးတော့ဒါရင်မဲလာဆိုသူ့ရဲ့စီးပွားရေးမျိုးရိုးညံ့တာထားတော့တချို့ကမျိုးရိုးညံ့ပြီးတော့ကြီးလာတဲ့အခါမှာစီးပွားရေးပြင်ပြတာတွေရှိတယ်ပေါ့သူကတော့ဟုတ်တယ်နာလာဘီအနတ္တပါဏတ္တဇာနတ္တဝဋ္ဌတ္တတဲ့ဒီပိဿုဗံဘွားမှာအမျိုးမျိုးအပြည့်ညံ့ပြီးတော့ရုပ်အစရာပြည့်ညံ့ရုံနဲ့မကဘဲနဲ့ယခုဘဝမှာအနအစားတော့ဆိုလို့ရှိရင်လည်းနေ့စဉ်မဝရည်စားပဲစားနေရတယ်။ပါဏသူများတွေဘာတွေကောင်းကောင်းမွန်ဖြိုးရည်တွေဘာတွေတောက်နေတယ်သူ့မှာမတောက်ဘူးတဲ့သဘောမျိုးမျိုးဖြစ်နေရတယ်။နောက်ပြီးတော့ဈာနဝဋ္ဌအဝတ်ဆိုလို့ရှိရင်လည်းအဆက်ကြောက်လုံးလုံးတော့မနေပြီးတော့လုံလုံရတယ်။ဈာနရင်ဆိုလို့ရှိရင်လည်းကိုယ်ပိုင်ပါမှမရှိဘူး။ဖက်တော့မှလင်းမြောင်မစည်းရဘူးပေါ့။အေးရနေရာတွေလည်းမိုးမလုံးလေးမလုံးဒီလိုပုံပုံမျိုးဆိုလို့ဒီမြတ်စွာဘုရားကဒါယခုပစ္စုပန်ဘဝကမိုက်တိုက်တဲ့ရောက်နေပြီတဲ့အမိုက်တိုက်တဲ့ရောက်နေတာဆိုတာသူ့အောက်မှာနေကြတဲ့ငရေသားတွေအိဋ္ဌန်နေနဲ့ရှင်ရင်တော့တော့လင်းနေတာပေါ့ဒါမျိုးလို့တဲ့ပုံမှန်လူပုဂ္ဂိုလ်တယောက်ရောက်ရှင်လို့ရှိရင်မျိုးရိုးညင်းတဲ့အပြင်ကျုပ်ဥရိယလည်းပဲသိပြီးတော့ညံ့ကျုပ်ပြညံ့ပြီးတော့ပြစ္ဆုတ်ပံဘွားမှာလည်းစာရည်သာဝါဝါစားရဘူးဒီပုဂ္ဂိုလ်ကမိုင်းမောင်းနေမှာရောက်နေရတယ်လူဖြစ်ပေမဲ့လို့အမိုက်ထဲရောက်နေတဲ့ပုဂ္ဂိုလ်ကြီးပဲနောက်ပြီးတော့မိုက်ထဲရောက်နေုံနဲ့ဆိုရင်တော်သေးတယ်အလင်းလဲသွားတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားကတော်သေးတယ်ဒါပြီးမှလည်းပုဂ္ဂိုလ်တယောက်ကတော့သောကာယနာဒုသရိတံသရတိဝါစာယဒုသရိတံသရတိမနတာဒုသရိတံသရတိဒါမှသူ့ရဲ့ကိုယ်ခြင်းတရားကိုကြည့်လိုက်လို့ရှိရင်ကာယနာဒုသရိတံသရတိသူခန္ဓာကိုယ်နဲ့လုံနေတာသိပြီးတော့ကြောက်ကြရကောင်းလိုက်တာခက်ထန်ကြမ်းတမ်းလိုက်တာတွေးလိုက်လို့ရှိရင်သက်ရဲတယ်ဖြည့်ရဲတယ်ကြိုက်ရဲတယ်ဘာမှစဉ်းစားညံ့မရှိဒီအလုပ်တွေပဲလုပ်နေတယ်အဒိနာဒါနအပိုင်ရှင်စီတော်မရှိတော်မူကိုလိုချင်လို့ရှိရင်ရအောင်ယူတတ်တယ်သူများတည်းမတရားယူတတ်တယ်သူ့အတူဘလောက်မျိုးမျက်နေတယ်အမျိုးမျက်နေတယ်သူများတည်းမတရားယူတတ်တယ်ဒီပုဂ္ဂိုလ်ကလည်းပဲကာယနာဒုစရိတံသရတိကာမေတုမိစ္ဆာသာရသူတော်ရဲ့သားများတွေကိုနေခင်လို့နှမလို့သဘောထားပြီးတော့ဝန်တာမှုသိတဲ့နဲ့မစောင့်ရှောက်တတ်ပဲနဲ့တွေးလို့ရှိရင်ချက်လို့ဖြစ်စင်းနေဒီခွင့်ရင်းကိုပဲချောင်းနေတတ်တယ်တဲ့သူ့ရဲ့ကာယကံမြညာကြည့်ရင်လည်းတခုမှသူတော်ကောင်းကြီးနှိမ့်ညွတ်ကြီးမရှိဘူးတဲ့ဝစီကံရောနှုတ်ထွက်တရားရောနှုတ်ထွက်တရားလည်းပဲမူတာဝါဒဟာသူ့ရဲ့အကျိုးရှိမယ်ဆိုရင်လိမ်မှုရဝမ်းမလေးဘူးပေါ့နောက်ပြီးသူနာဝါစာမိမိပေါ်မှာခင်နေတဲ့ပုဂ္ဂိုလ်သူများပေါ်မှာသွားခင်ပြီလို့အဲ့ဒါတွေကိုမနာလိုဘူးတို့ဖြစ်ပြီးတော့ပွဲပြအောင်စူးစမ်းပြီးတော့ဆောင်ရွက်တယ်။ပရုဒ္ဒဝါဒသူ့ရဲ့နှုတ်ထွက်တွေနားထောင်လိုက်လို့ချင်းမှန်တော့မှန်ပါရဲ့အင်မတန်ကကြောက်လန့်စရာကောင်းတဲ့ပရုဒ္ဒဝါဒတွေပဲထွက်နေတယ်။သ တန်ဖတ်ပလာပပြောလိုက်လို့ရှိရင်လည်းအကျိုးရရှိရရှိကြောင်းမပြောဘဲနဲ့ကိုယ်မူလျှောက်ပြီးတော့ရေးစင်မရလျှောက်ပြီးတော့ပြောနေတယ်ဒါကြောင့်မို့ကိုယ်မူရလည်းပဲမကောင်းနှုတ်မူရထက်တာတွေလည်းပဲသူအကျိုးရှိမယ်ဆိုရင်အားလုံးကိုလုံရဲတဲ့ပုံကိုပဲပြောရဲတဲ့ပုံကိုပဲနောက်စေရားပြင်ရောဆိုမနာတာဒုတိယံစရံတိတဲ့စေရားပြင်လည်းပဲအဘိဓါရယ်သူတော်ဘာစီးစိမ်လောဘဆိုတာတော့လူတိုင်းရှိတာပါလောဘအခြေခံပြီးတော့မိမိတို့ကောင်းရကောင်းကြောင်းတွေလုပ်လို့လည်းပဲရတာ။ဒါမှမဟုတ်ဒီပုဂ္ဂိုလ်ကတော့မဟုတ်ဘူးတဲ့။ဒိဋ္ဌိကလည်းသူများစီစဉ်မှုကကိုယ်ဟာရအောင်လုပ်ခြင်းနဲ့အတ္တမလောဘဝိတ္တမလောဘတိတ်ပြီးတော့ကြီးတယ်။ကိုယ့်ကိုတရားတစ်ပြည့်ယူခြင်းနဲ့လောဘဥမဟုတ်တော့ဘူးတဲ့။သူများစီစဉ်မှုကိုယ့်ဟာဖြစ်အောင်မျိုးစုံနဲ့အာဏာမျိုးစုံနဲ့ပြန်ပြီးတော့သိမ့်ပိုက်ခြင်းပဲပေါ့။ဒါကဒိဋ္ဌိလို့ခေါ်တယ်။ဟုတ်ပြားပါပါဒေါသလည်းပဲယွယွဒေါသမဟုတ်ဘူးသူများပေါ်မှာတည်ကြည်သွားအောင်သူများစီစဉ်နေလုံးဝပြည့်စည်သွားအောင်အာသာတကြီးတဲ့ဒေါသယွယွဒေါသတွေမကောင်းနဲ့ဒီဒေါသတွေလည်းပဲနေနေဖြစ်နေတယ်။နောက်မိစ္ဆာတည်ကြည်တဲ့အာလူတွေတန်းနေဆိုတာလက်ကားပဲလေတဲ့ပုဂ္ဂိုလ်တွေကလူခံပြီးတော့အားတဲ့ပုဂ္ဂိုလ်တွေကသူနေရတာမိဘကျေးဇူးကြီးတယ်ဆိုတာလည်းတကယ်မဟုတ်ပါဘူးသူတို့ရဲ့သေးတာခါချွတ်မှုကိုကြောင်းကြည့်ပြီးတို့လူဖြစ်လာရတာဗာကျင်းမှုသက်ပြာလို့တလဲစတဲ့ပြင်ဒီလိုလောကမှာကောင်းကောင်းကျင့်တဲ့ပုဂ္ဂိုလ်လည်းပဲမရှိဘူးစသည်ဖြင့်မိစ္ဆာယူယူလည်းပဲယူပြီးဆိုရင်ဒီလိုပုဂ္ဂိုလ်မျိုးဟာပေလို့ရင်ဘာဖြစ်မလဲဆိုတော့တောကာယေနဒုသရိတံသရိတဝါဝါစာယဒုသရိတံသရိတဝါမနတာဒုသရိတံသရိတဝါကာယတပေတာပရမရဏပါယံဒုက္ခိနိရိယံဥပပိစေတိပေတဲ့ကံမှာပေကျသွားတော့တာပဲတဲ့ဒီလိုပုဂ္ဂိုလ်မျိုးဘာလို့ပေါ်တယ်လဲဆိုတော့ဒီခုဘဝမှာလည်းပဲမျိုးယူအားဖြင့်သိပြီးတော့ညံ့ချင်းရုပ်ရည်ဥရာကျတဲ့ကိုယ့်ရဲ့မိခင်ကတောင်းမှပြန်ပြီးတော့ကြည့်ချင်းရှုချင်တဲ့စိတ်မရှိအောင်ညံ့ချင်းစီးတဲ့ဥစ္စာလည်းပဲနေ့စဉ်နေ့စဉ်မစာရည်စာပဲမဝရည်စာပဲစားပြီးတော့မလုံလုံပဲဝတ်နေရတယ်ဒီကြားထဲမှာသူ့ရဲ့ကာယကံဝစီကံမနောကံတွေကသိပြီးတော့ကြမ်းတမ်းပြီဆိုရင်ဒီပုဂ္ဂိုလ်ဟာယခုကပြစ်စုံပန်ဘဝမှာလည်းပဲအလိုက်တိုက်တဲ့ရောက်နေပြီးတော့နောက်ဘဝမှာလည်းပဲနေရင်သတိစံပိတ်တယ်ဆိုတဲ့ပေဝသွားမယ်အတွက်အမိုက်မောင်မောင်ဖြည့်ချူသွားနေတဲ့ပုဂ္ဂိုလ်လို့ဒီလိုသတ်မှတ်လို့ရပါပါဒါကြောင့်မင်းတို့ပုံဝန်ကျင်မှာလည်းပဲကြည့်ကြည့်ပေါ့အမိုက်တည်းနေပြီးတော့အမိုက်ထဲသွားမဲ့ပုံကိုရှိသလားရှိလို့ရှိရင်ငါဘယ်လိုကူညီနိုင်မလဲဆိုပြီးတော့ဒီလိုအတွေးလေးနဲ့တတိထားတတ်လို့ရှိရင်မင်းတို့နေစဉ်ဘဝကျင်သုံးနေတဲ့မှာကိုယ်တိုင်လည်းပဲရှောင်ကြဉ်နေတာဖြစ်ပြီးတော့မင်းတို့ပုံဝန်ကျင်ကိုလည်းစောင့်ရှောက်ပြီးတာဖြစ်သွားမယ်နောက်ဒုတိယပုဂ္ဂိုလ်ကပါလဲဆိုတော့တမောဇောတိပရာယေနောတဲ့ကိုယ်တိုင်ကတော့လိုက်တိုက်သေးလို့ရောက်နေတယ်။ဒါပေမဲ့လို့တဲ့ဒုတိပရာယေနောအမိုက်တိုက်သေးရောက်နေပြီလို့ကြည်လင်တောက်တဲ့တန်ရှင်းတောက်ကြုံတဲ့ဘဝတွေကိုရှင်းရှင်းသွားနေတဲ့ပုဂ္ဂိုလ်တဲ့ဒီလိုပုဂ္ဂိုလ်ကတမျိုးတဲ့သူကတော့ဘာလို့လဲဆိုတော့သောသောကယိုယိုရတယ်ညံ့စီစဉ်ဥစ္စာလည်းပဲတစ်နေ့လုံးမှတစ်နေ့စားစရာမရှိဘူးတချို့ကတနေ့လုံးမှတနေ့စားလို့ဖြစ်သေးတယ်ဒီပုဂ္ဂိုလ်ကတော့တနေ့လုံးလို့တနေ့စားလို့မဝရရဖြစ်နေတဲ့တဲ့ပေါ့ယုံကြည်ရတယ်လည်းညံ့နေတယ်ဒါပေမဲ့လို့တဲ့ပဝန်ကျင်သူတော်ကောင်းတစ်ခုလိုတရားရည်နာစာပေတွေဖတ်မိကောင်းဆောင်ကောင်းတဲ့တွေ့တဲ့အတွက်သူဟာကာယနာသုတိတံသရံတိသူ့ရဲ့မူရားတွေဟာဒုစရိုက်တရားတွေသူများတတ်တဲ့သူများဥစ္စာကိုရှောင်ကျင်တဲ့အချိန်မှာတွေ့လို့ချင်းသူတော်ဘာဘောပါကူညီခြင်းနဲ့ပရဟိတစိတ်တွေသူများချိုးချမ်းသာစေခြင်းနဲ့မေတ္တာတရားတွေသူများဒုက္ခရောက်တဲ့အခါမှာကိုယ်သက်ဆုံးပြီးတော့ကယ်ခြင်းနဲ့ကရုဏာတရားတွေသူ့မှာသိပြီးတော့ပြည့်နေတယ်နဝကျင်လည်းပဲမှန်တာဖြစ်ပြီသူများနာမကံနဲ့စိတ်မချမ်းသာမှဖြစ်မယ်ဆိုရင်တက်နိုင်တယ်များလိုက်ပြီးပြီနဲ့ကြောင်ကြင်တက်တယ်စိတ်တည့်ရေရလည်းပဲသူတော်ဘာပြည့်မတရားမလို့ခြင်းလောဘရှိလို့ရှိတယ်မတရားမလို့ခြင်းကိုကကိုတဏ္မာအစီဝတ်နဲ့လောက်ကန်ပြီးတော့စားတော့သူများပြည့်စီကိုမတရားမသိမ့်ပိုက်ဘူးမတရားမခိုးဘူးနောက်ပြီးတော့ဒေါသရှိလို့ရှိတယ်ဒါနဲ့သူများဆုပ်ယုပ်လောက်အောင်သူများတည်ကြည်ပြည့်အောင်သူများစည်းစိမ်နေပြည့်စည်အောင်မရှိဘူးနောက်ပြီးတော့တဏ္မာတည်းကြီးကောင်းတာလို့ရင်ကောင်းကျိုးရတယ်မကောင်းတာလို့ရင်မကောင်းကျိုးရတယ်မိဘကျေးဇူးကိုတည်တတ်တယ်ဆိုရယ်ဒီလိုစိတ်တည်ကြည့်နေပြီဆိုရင်ဒီပုဂ္ဂိုလ်ကသူတော်ကောင်းနေနဲ့ပေါင်းသင်းလို့တို့မို့အင်ဂျောဖြစ်ပြီကျွန်ဖြစ်ပြီမိမိတို့ရဲ့စိတ်တည်ရဲ့စိတ်တက်ကောင်းလို့တို့ရဲ့ကျုပ်ကိုမြင်လို့ဒီလိုစိတ်တက်လေးတွေနဲ့ကာယကံဝစီကံမနောကံကောင်းမှန်ပြီဆိုရင်ဒီပုဂ္ဂိုလ်ကဖြစ်တယ်ဆိုတော့သောကာယတသီရပရမရဏသုတတိံတကံလောကံဥပပိစေတိတဲ့ဒီကွယ်လွန်သွားတဲ့အခါမှာသူဟာကောင်းတာတွေပဲသိသိတဲ့အတွက်ဗုဒ္ဓဝါဒကနောက်ဘဝရှိသေးတယ်ဆိုကောင်းတဲ့ဘဝရောက်သွားတယ်ဒီလိုပုဂ္ဂိုလ်မျိုးတော့ရိုးရိုးစည်းစိမ်နေ ရုပ်ဥရိယာကမြတ်မြတ်လေးဒီပုဂ္ဂိုလ်ဟာအမိုက်မောင်းနေရရင်ဒီလိုထွန်းလင်းတောက်တောင်တဲ့ဘဝတွေကိုရှေ့ရှုသွားနေတဲ့ပုဂ္ဂိုလ်လို့ဒီလိုသတ်မှတ်လို့ရပါဘူး။ဒါလည်းပဲဘုရားတို့လောကထဲမှာကြည့်ကြည့်ပေါ့။တချို့မျိုးသားမျိုးသမီးတွေရဲ့အေးကံမကောင်းလို့ပစ္စည်းဥစ္စာမွဲခြင်းမွဲမယ်။ရုပ်ရည်ဥရိညံ့ညံ့ညံ့မယ်။ဒါပေမဲ့လို့တဲ့စိတ်ထားလေးတွေကသိပြီးတော့ဖြူစင်ပြီးတော့ကောင်းတဲ့ဘဝရောက်သွားကြတယ်တဲ့။သူတော်ကောင်းတွေသူတော်ကောင်းဖြစ်တဲ့မိဘတွေသူတော်ကောင်းဖြစ်တဲ့ဆရာတွေသူတော်ကောင်းဖြစ်တဲ့လမ်းညွှန်ပေးတဲ့သာဥ္ဇာရံတရားတွေကိုနာယူဖက်ပြီးတော့ဒီလိုဖြစ်သွားတဲ့မျိုးသားမျိုးသမီးတွေကတော့အမိုက်မောင်းနေရနေပြီးတော့အလင်းစီရကိုဖြည့်ဆည်းသွားတဲ့မျိုးသားမျိုးသမီးလို့ဒီလိုခေါ်ရတယ်။ဒါကဒုတိယပုဂ္ဂိုလ်ပေါ့။ဘုန်းကြီးတို့တတိယပုဂ္ဂိုလ်ကဘာလို့ဆိုတော့သတ္တရောနိဗ္ဗိတ်ဝိပုဂ္ဂလာတန်တောတံဝိဇာမနောလောကတမိကတမိသတ္တရောဓမ္မောဓမ္မပရာယေနောဓမ္မောဇောတိပရာယေနောဇောတိဓမ္မပရာယေနောဇောတိဇောတိပရာယေနောတတိယပုဂ္ဂိုလ်ကဇောတိတဲ့ယခုဘုရားမှာထွန်းလင်းတောက်ပနေတဲ့ဘဝခန္ဓာနဲ့ရှင်ပြီးတော့တဲ့ဘဝခန္ဓာနဲ့ရောက်နေပြီးတော့ဓမ္မပရာယေနောတဲ့မိုက်မောင်းတဲ့ဘဝခန္ဓာနဲ့ရှင်တဲ့နေရာကိုရှေ့ရှုပြီးတော့တွားနေတဲ့ပုဂ္ဂိုလ်ကတမျိုးတဲ့ဒါကတော့ဗာလဲဆိုတော့တချို့သောမျိုးကောင်းသားမျိုးကောင်းသမီးတွေဒီဘဝမှာမျိုးရိုးပါးချင်းကြည့်လိုက်လဲသိပြီးတော့အထင်တန်းမြင်တယ်စီစိမ့်တွေပါတယ်သိပြီးတော့ပေါ်တယ်မျိုးရိုးမျိုးမျိုးတွေပါတယ်ဖြစ်ချင်းလည်းပဲဖြစ်မယ်ပညာတတ်မျိုးမျိုးတွေဖြစ်ချင်းဖြစ်မယ်စီစိမ့်ဥစ္စာသိချမ်းပါတယ်သူတွေမျိုးမျိုးတွေဖြစ်ချင်းဖြစ်မယ်မျိုးရိုးပါးချင်းသိပြီးတော့စီစိမ့်ဥစ္စာတွေချမ်းသာကြတယ်နောက်ပြီးတော့ရုပ်ဥပ္ပရိယာသီရောဆိုတော့တောဇာဝတိအပိရူပောတတ္တနိယောပါတာတိကိုပရမာယဝနာပပရဒါယသမနာတောတဲ့ရုပ်ဆင်းရဲနေပဲသိပြီးတော့ကြည့်ပြောကြည့်ပြောရှိတယ်တချို့ကရုပ်ဆင်းရဲပြီးတော့ခန္ဓာကိုယ်ပြည့်ပြည့်မှုမရှိတာရှိတယ်ဒီပုဂ္ဂိုလ်ကတော့မဟုတ်ဘူးတဲ့ရုပ်ဆင်းရဲနေလည်းပဲလှပတယ်ခန္ဓာကိုယ်ပြည့်ပြည့်မှုကလည်းပဲရှိတယ်ပေါ့သူကလည်းပဲမြင့်မြတ်ပြီးတော့ရုပ်ဥရိယာကလည်းပဲသိပြီးတော့တန့်လာနေတယ်စည်းတဲ့ဥစ္စာကြည့်လို့ရှိရင်လည်းပဲစာရည်တောင်းရည်နေရည်သိပြီးတော့ပြည့်စုံတယ်တဲ့ခြင်းယထာစပြီးတော့အဲ့တော့ဒီပုဂ္ဂိုလ်ဘာလို့ခေါ်လဲဆိုတော့အလင်းထဲမှာရောက်နေတဲ့ပုဂ္ဂိုလ်ထွန်းလင်းတောက်တုံတဲ့ဘဝထဲမှာရောက်နေတဲ့ပုဂ္ဂိုလ်ကိုသတ်မှတ်လို့ရပြီတဲ့ရိုးရွားချင်းလည်းပဲထက်တန်းကြတယ်ရုပ်ရည်အချင်းလည်းပဲကြည့်ကြည့်ကြည့်ကြည့်တယ်ပုံမှန်လူရဝင်နေပေါ့နောက်ပြီးတော့စည်းစိမ်ဥစ္စာအချင်းလည်းပဲပုံမှန်နဲ့သူများတောင်မှပြီးနေကန်းနိုင်တဲ့ဘဝရောက်ဒီပုဂ္ဂိုလ်အလင်းထဲမှာရောက်နေတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်လို့ရပါအဲ့တော့ဒီပုဂ္ဂိုလ်ကဘာလို့ဆိုလို့စောစောကလို့လဲဒီဘဝရလာတဲ့ကံကကောင်းကောင်းမွန်မွန်ပြန်ပြီးတော့သုံးမချပဲနဲ့ရလာတဲ့စီစဉ်ဥစ္စာတွေယာရုပုံတွေကိုကြောင်းပြုပြီးတော့အကုသိုလ်တွေလှုပ်လိုက်တာသူများသက်တွေ့လို့ချင်းတက်ရဲရဲချဲ့ရဲတယ်သူများဥစ္စာတွေလည်းပဲယာတုအာဏာတွေရှိပြီးတော့မတရားသိမ်းပိုက်ပဲသူများသားစုတမီးစုတွေလည်းပဲမချောင်ကျင်ဘူးမူတာဇာကပြုနာဝါစာခင်ရာစိုင်းပြီးတော့နောက်ဆုံးမှစိတ်သက်ကလည်းပဲကံကံရဲ့အကျိုးကိုမယုံကြည်တဲ့ဆင့်ရောက်ပြီးဆိုရင်ဒီပုဂ္ဂိုလ်ကယခုဘဝမှာလင်းနေပြီမလို့တဲ့အမိုက်မောင်းနေမှာအပေတကားကြီးတွားနေတဲ့အတွက်အမိုက်မောင်းနေရှေ့ရှုတွားနေတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ရတာဒါလည်းပဲဘုန်းကြီးတို့ဒုက္ခလောကမှာအများကြီးရှိတတ်ပါတယ်မိမိတို့တဝန်းကျင်မှာလည်းပဲကြည့်ပေါ့အားလုံးအထင်တန်းမြင့်ပြီးတော့ပြည်နေပြီပဲလို့ကာယကံဝစီကံမနောကံကိုမှုနှုတ်မှုသိမှုတွေကမေတ္တာတရားကင်းမယ်ပြီးတော့လှုပ်ခြင်းရလှုပ်ပြောတဲ့အခါမှာလည်းပဲပြောခြင်းရပြောပြီးတော့သူ့ရဲ့ဆုံးဖြတ်ချက်တွေကလည်းပဲသိပြီးတော့ကြောက်เสียကောင်းပြီးတော့ကံကံရဲ့အကျိုးကိုပြစ်ပေရရောက်ပြီးတဲ့ဒီပုဂ္ဂိုလ်ဟာအလင်းထဲကနေပြီးတော့အမှောင်လေးကိုတိုးဝင်သွားနေတဲ့ပုဂ္ဂိုလ်လို့မြတ်စွာဘုရားကသတ်မှတ်တယ်ပေါ့ဒါကတတိယမြောက်ပုဂ္ဂိုလ်သောတုဒ္ဓမြတ်ပုဂ္ဂိုလ်ကဘာလို့ဆိုတော့ဇောတိဇောတိပရာယေနောတဲ့ယခုဘုရားမှာလည်းပဲထွန်းလင်းတောက်ကြောင်တဲ့ဘဝခန္ဓာကိုပိုင်ဆိုင်ပြီးတော့ဇောတိပရာယေနောနောက်ဘုရားမှာလည်းပဲထွန်းလင်းတောက်ကြောင်တဲ့ဘဝခန္ဓာကိုရယူပိုင်ဆိုင်ပြီးတော့နောက်ဆုံးမဟုတ်ဘူးနေပြီရသွားနိုင်တဲ့ပုဂ္ဂိုလ်တဲ့ဒီလိုပုဂ္ဂိုလ်မျိုးကိုတော့အလင်းရောက်နေရပြီးတော့အလင်းတက်ရှိတဲ့ပြည်သွားနေတဲ့ပုဂ္ဂိုလ်တဲ့ဒါကတော့ဆိုးဆိုးကမျိုးရိုးစီစဉ်ရုပ်ဝတ်ချင်းအလုံးမှာပြည့်စုံပြီးတော့ဒီဘဝမှာလည်းပဲသိတ္ထတရားလည်းပဲရုံရုံနဲ့လိုက်အောင်လုပ်သူများဘောပူညီတတ်တယ်သူများဒုက္ခရောက်လို့ရှိရင်ကိုဒုက္ခရောက်လို့ငါဘလို့နည်းနဲ့ပြင်ရမလဲဆိုတော့လူမှုရေးရောသာသနာရေးရောအလုံးကိုချင်းချင်းအောင်လုပ်ပေးတတ်တယ်နောက်ဆုံးအမှန်တရားဖြစ်ပြီးငါပြောလိုက်တဲ့အတွက်သူစိတ်မချမ်းသာဘူးဆိုရင်ကိုပဲနစ်နာခံပြီးတော့သူ့ပုံမှာတိတ်ပြီးတော့ညာတာတတ်တဲ့စိတ်တက်ပိုင်ရှင်နေပေါ့အဲ့ဒီလိုစိတ်တက်ရရှိပြီးတော့ ကိုမူရတွေလည်းပဲတိတ်ပြီးတော့ကောင်းတယ်နှုတ်ပြောတွေလည်းပဲတိတ်ပြီးတော့ရင်ကျိတ်တိမ်မှုတွေအားလုံးတိုင်းပြည်နဲ့လူမျိုးအကျိုးသာသနာရဲ့အကျိုးဘာသာရဲ့အကျိုးလူမျိုးရဲ့အကျိုးကိုအမြဲတမ်းထိုးတက်အောင်လုပ်ပြီးဆိုရင်ဒီပုဂ္ဂိုလ်တွေဟာအလင်းတည်းရနေပြီးတော့အလင်းတည်းရှိတဲ့နေရာကိုသွားတဲ့ပုဂ္ဂိုလ်ဆိုပြီးတော့အားလုံးမြတ်စွာဘုရားကဒီတုတ်တံကိုခွဲခြားပြီးတော့ဟောခဲ့တယ်အဲ့တော့နံပါတ်1ပြန်ပြီးတော့ချုပ်လို့ရှိရင်အမိုက်မောင်နေရနေပြီးတော့အမိုက်မောင်နေကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးနံပါတ်2အမိုက်မောင်နေရောက်နေပြီမယ်လို့အလင်းတဲ့ကြည်ရကိုရှေ့ရှုမောင်းနေပြီးတော့သွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးနံပါတ်3ကိုယ်တိုင်ယခုဘဝမှာတော့အလင်းထဲမှာနေပြီးတော့အမိုက်မောင်နေမှာသွားနေတဲ့တတိယပုဂ္ဂိုလ်ကတစ်မျိုးနံပါတ်4ကယခုဘဝမှာအလင်းတဲ့ထဲမှာနေပြီးတော့တောက်ပြောင်တဲ့ဘဝခန္ဓာတွေပိုင်ဆိုင်ပြီးတော့တောက်ပြောင်တဲ့ဘဝခန္ဓာပိုင်ဆိုင်တဲ့ဒီပုဂ္ဂိုလ်ကတောက်ပြောင်တဲ့နေရာဌာနကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးဆိုပြီးတော့ဒီပုဂ္ဂိုလ်ကိုလေးမျိုးဒီကမြတ်စွာဘုရားကဟောကြားခဲ့တယ်ပေါ့စတ္တရောမေဘိကဝေပုဂ္ဂလာတန်တော်တန်ဝိဇ္ဇမာနောလောကတမေဘိကဝေမဂ္ဂုနိဗ္ဗာန်လိုလားလိုတာလူသမီးတို့လောကတမေဟောဒီကဘာလောကတဲ့အတွင်းကြီး၌စတ္တရောဒီမျိုးလေးစားကုန်သောပုဂ္ဂလာပုဂ္ဂိုလ်တို့သည်တန်တော်တန်ဝိဇ္ဇမာနောထင်ရှားရှိကြပေကုန်၏ဤတိသောဘဂဝါသောလောကဒုဒ္ဒရှင်တော်မြတ်ဗျာသည်အဝောဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့ဒီတရားကိုနားယူပြီးတော့ကိုယ့်ရဲ့ပုံဝန်းကျင်ကိုယ့်ကိုယ်ကိုယ်ရောသုံးသပ်ပြီးတော့မိမိတို့ကိုယ်မိမိတို့ယခုကမှမိုင်းမောင်ရောက်တဲ့ပုဂ္ဂိုလ်ဆိုတာတိတ်ပြီးတော့ရှားပါတယ်ရုပ်ဆင်းရဲခြင်းလည်းပဲဒီလောက်ဆိုးရတဲ့ပုဂ္ဂိုလ်မရှိပါဘူး။မျိုးမျိုးနေရာတွေလည်းပဲခက်လျောက်တစ်ဖြည်းဖြည်းတချို့မျိုးမျိုးတွေကျွန်ချက်တွေပါလေတဲ့ပျောက်ပြေသွားတဲ့ဖြစ်ရောက်သွားပြီပေါ့။စီးတဲ့ဥစ္စာအချင်းလည်းပဲတနည်းလို့ရင်တနည်းစားလို့တော့ရနေကြတာ။အဲ့တော့ဒီခုကမှမိုင်းမောင်နဲ့ရောက်တဲ့ပုဂ္ဂိုလ်ကတော်တော်ရှားပါလိမ့်မယ်။ဒါပေမဲ့လို့မိုင်းမောင်နဲ့ရောက်နေခဲ့ရင်လည်းအားငယ်စရာမရှိဘူးတဲ့။သူတော်ဘောင်တရားစေနာသူတော်ကောင်းကြီးရေးတဲ့စိတ်တည့်ငြိမ်စီတတ်တဲ့စာပေတွေကိုဖတ်နောက်ပြီးတော့ချင်းချင်းဆွေးနွေးပြီးတော့မိမိတို့စိတ်ကိုပြုပြင်လို့ရှိရင်လင်းရောင်တဲ့ကိုသွားနိုင်တယ်ဆိုတာဒါအလုံးမိမိတို့ကျင့်သုံးလို့ရှိရင်အလုံးလည်းပဲလင်းရောင်တဲ့ကိုရှေ့ရှုသွားနိုင်တဲ့ပုံပုံဖြစ်သွားမှာပေါ့ဒီနေရာမှာဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့လက်ထက်ကခုံးဆုံးတရားဆိုတဲ့အမျိုးသမီးတွေကသိပြီးတော့ဂုံယူအားကျတာလည်းပဲကောင်းပါတယ်အမျိုးသမီးလောကမှာသိပြီးတော့စံတင်ထိုက်တယ်ပေါ့နောက်ပြီးတော့ဘုံယူအားကျစရာကောင်းတယ်တမက်ကလည်းပဲသူ့ရဲ့ဘဝကြောင့်သုံးသက်ကြည့်လို့ရှိရင်ရှောင်ကျင်စရာတံဝေကကျစရာတွေလည်းပဲပြည့်နှက်နေတယ်ပေါ့အဲ့တော့ဒီခုဆုံးတရာဘယ်ဘဝနေပြီးတော့ဘယ်ဘဝသွားတယ်လို့မေးလို့ရှိရင်ဒီအမိုက်မောင်နဲ့ရှင်နေတဲ့အမိုက်မောင်နဲ့ရောက်ရောက်ရောက်ပြီးတော့အင်မတန်လင်းတဲ့နိဗ္ဗာန်တက်တဲ့သွားခဲ့တဲ့အမျိုးသမီးပဲပေါ့ယေရှုဆရာကိုယ်တိုင်ကဒီအမျိုးသမီးကိုဘယ်လောက်ကြည့်ကြည့်ခဲ့တယ်ဆိုတော့ဧတရကံပိတ်ကဝေမမသာဝိကာဏဥပါတိကာဏဗဟုတုတာဏယရိတံခုဆုံးတရာတဲ့မဂ္ဂုနိဗ္ဗာန်လိုလားမြတ်လူသမီးတို့တဲ့လူကြောင့်မျိုးသမီးတွေထဲမှာဖြင့်ဗဟုတုတာအရာမှာတိတကျကျွမ်းကျင်တဲ့အရာမှာခုဆုံးတရာအမျက်ဆုံးနဲ့တဲ့ခုဆုံးတရာတဲ့တာတဲ့ပုဂ္ဂိုလ်မရှိဘူးဆိုပြီးတော့မြတ်စွာဘုရားကတိပိတကတိတကသုံးပုံကိုဆောင်ပြီးတော့ဧတရက်ပွဲဗဟုတုတာနေရာမှာဧတရက်ရသွားတယ်ပေါ့ယဟန်ဒီတဲ့အတွင်းတော့ဘုန်းကြီးတို့ရှင်အာနန္ဒာဒီပွဲတွေ့ကိုရခဲ့တယ်။လူ့ကြောင့်မျိုးသမီးတွေထဲမှာခုံးဆုပ်တရာလိုက်ပြီးတော့ဒီမျိုးသမီးတွေလောကထဲမှာစံပြဖြစ်သွားတယ်ပေါ့။ဘလောက်ကြီးစံပြဖြစ်တုံးဆိုတော့မိုက်တိုက်နဲ့ရှင်နေတဲ့မိုက်မောင်နေတဲ့ဘဝခန္ဓာတွေရနေပြီးတော့အလင်းကြီးရောက်ရှေ့ရှုသွားတဲ့အချိန်မှာတိတ်ပြီးတော့ကြီးညိုစရာအားကျစရာကောင်းတယ်လို့ပဲတစ်ချက်ကကျင်သူ့ဘဝတွေကြောင့်ပြန်ကြည့်လို့ရှိရင်လည်းတန်ဝေကရှိစရာသင်္ကန်းစာကြီးတွေကပြည့်နေတယ်ပေါ့ဒါကြောင့်မို့သူ့အကြောင်းကိုဘုန်းကြီးနည်းနည်းလေးပြောပြပါပါခုံးဆုံးတရာဆိုတာသူ့ရဲ့နာမည်ရင်းကဥတ္တရာပါပဲဥတ္တရာဘာဖြစ်လို့ခုံးဆုံးတရာလို့ခေါ်လို့ဆိုတော့ပါဠိလိုခုံးစာကခါကုန်းနေပေါ့သူ့ကိုကြည့်လိုက်လို့ရှိရင်အရင်ကခါကြီးကကုန်းပြီးတော့ရုပ်ဥဒိယတိတ်ပြီးတော့ဆိုးတယ်ပေါ့ရုပ်ဆိုးတဲ့မျိုးစားတဲ့ပါတယ်ပေါ့နောက်ပြီးတော့မျိုးရိုးကိုကြည့်လိုက်လို့ရှိရင်လည်းသူကဘယ်လိုလုပ်ဆိုတော့ကောတံပင်ကြီးမှာတထေကြီးဂောတကာဆိုတဲ့ရှိတယ်မြတ်စွာဘုရားရဲ့ကျောင်းတော်ပေါ့အဲ့ဂောတကာရဲ့အိမ်မှာဂျွန်မတယောက်ရှိတယ်အဲ့ဒီဂျွန်မနေပြီးတော့သူတို့ခေတ်ကဘုန်းကြီးတို့အမေရိကန်သမ္မတလင်ကွန်းတို့လက်ထက်ထိတဲ့ဂျွန်ဆက်တွေကိုရှိခဲ့တာအဲ့ဒီခေတ်ကလည်းပဲဘုရားရှင်လက်ထက်ကလည်းဂျွန်ဆက်တွေရှိတော့အဲ့ဒီဂောတကာတထေရဲ့အိမ်မှာဂျွန်မတယောက်ရှိတယ်အဲ့ဒီဂျွန်မနေပြီးတော့ငွေလိုက်တာဆိုတော့ခုံးဆုံးတရာရဲ့ဘဝကိုကြည့်ရိုးရိုးအားဖြင့်လည်းသိအញ្ញံဆုံးဖြစ်တဲ့ဂျွန်မျိုးတွေမှာသွားပြီးတော့ဖြစ်ရရှာတယ်ပေါ့ ရုပ်ကြည့်ကြည့်လိုက်လို့ရှိရင်လည်းပဲခါကြီးကကုန်းပြီးတော့တခါကြီးရဲ့နောက်ထပ်လက်ကြည့်ခြင်းတရားမရှိတော့ရုပ်ပြမတန်ဆိုးတယ်။နောက်သူကဘာလုပ်နေရလဲဆိုတော့ရှင်ဘုရင်ရဲ့မောင်းမတွေဒီမှာတွားပြီးတော့အလုတ်ကြီးကျွန်းလုံးလုံးလောက်ရတယ်လို့ဆိုကြပါတော့အဲ့ဒီခေတ်ကပြောရင်အဲ့တော့ဒီမျိုးသမီးကဘုန်းကြီးတို့ကြည့်လိုက်လို့ရှိရင်တဖက်ကကြည့်လို့ရှိရင်လည်းပဲအေးတရက်ရတယ်။ဘာအေးတရက်ဆိုတော့ဘုဒ္ဓတရားပိဋကတ်သုံးပုံဆောင်တဲ့နေရာမှာလူတွေကတော့ဒီခုံးဆုံးကတိတ်ပြီးတော့ပိဋကတ်သုံးပုံတက်ကျွန်းခဲ့တယ်။တက်ကျွန်းလို့နေမှာပဲနဲ့သူကတရားဟောလည်းသိပြီးတော့ကောင်းတယ်။သူဟောလိုက်တဲ့အတွက်တမောဒီမှုရှိတဲ့မိဖုရား900ရာသောတာပရိယဖြစ်သွားကြတယ်။အဲ့တော့သူရဲ့ဇာတ်ကြောင့်ကိုပြန်ကြည့်လို့ရှိရင်ဘုန်းကြီးတို့ကောတန်တီမှာတထည်သုံးယောက်ရှိတယ်ပေါ့။တတိယသုံးယောက်ကဘယ်လိုလဲဆိုတော့ဘောတကတတိကုကုတတတိပါဝါရိကတတိဆိုပြီးတော့တတိယသုံးယောက်ကမြတ်စွာဘုရားကောတံတီကြီးကြွလာတဲ့အခါမှာမြတ်စွာဘုရားကိုကြောင်းပြီးတယောက်တစ်ယောက်ကြောင်းဆောက်ပြီးလူတန်းကြတယ်ကြောင်းတကိုင်းဖြစ်တယ်ပေါ့အဲ့တော့မြတ်စွာဘုရားကိုပြုစုရင်လည်းအချိန်တစ်လလောက်မြတ်စွာဘုရားကိုမှုရှိတဲ့တန်ဃာတော်ရှင်မြတ်တိယခုလိုပဲဆုံးကတ်တာတစ်လလောက်ကြောင်းကတ်ပြီးတဲ့အခါမှာသူတို့ကဘယ်လိုသိကုကလေးဆိုတော့ပေါ်မြတ်စွာဘုရားဆိုတာလူသားတိုင်းနဲ့ဆက်ဆံကြတာလူသားတိုင်းလူသားတိုင်းမြတ်စွာဘုရားကိုကူးကျင်ကြတယ်ဆုံးကတ်ကြတယ်အဲ့တော့ငါတို့လည်းတစ်လလောက်ကတ်ပြီးငါတို့လည်းတော်တဲ့မြည်ဆိုပြီးတော့မြို့သူလူသားတွေကလက်ကြပေးလိုက်တယ်ပေါ့အလဲကြပေးလိုက်တဲ့အခါမှာအဲ့တော့ဘယ်သူကဒီနေ့မှဆုံးကတ်တော့ဆိုတော့အဲ့ဒီကိုတန်တီမြို့မှာသူ့မနာဆိုတဲ့ပန်းတေတယောက်ကမြတ်စွာဘုရားမြည်တဲ့ဆုံးကတ်တယ်ပေါ့တန်ဃာတော်ရှင်မြတ်တည်ဆုံးကတော့ဒီခုံးဆုံးတရာဆိုတာလည်းပဲတာမဒီကောတံတိမှာအုပ်ချုပ်တာကဥဒေနာမင်းဥဒေနာမင်းရဲ့မိဖုရားတယောက်ဖြစ်တဲ့တာမဝရီမိဖုရားဆိုတဲ့ရှိတယ်ပေါ့မေတ္တာရှင်မပေါ့မေတ္တာရဤတည်းရတဲ့မျိုးသမီးမိဖုရားကြီးပေါ့အဲ့တော့တာမဝရီတံမှာအဲ့ဒီခုံးဆုံးတရာကခါးကားနေရတယ်ပေါ့ဘလို့လို့ရတော့ဆိုတော့တာမဝရီမိဖုရားအတွက်နေ့စဉ်နေ့စဉ်ဒီသုမနာပန်းတဲ့ဆီသွားပြီးတော့ပန်းရှိချက်ဖို့ရှိချက်ဖို့သွားပြီးတော့နေ့စဉ်ဝယ်ရတယ်ပေါ့တနေ့တော့အဲ့ဒီခုံးဆုံးတရာကသူမနပန်းတဲ့ရဲ့အိမ်ကိုရောက်သွားတဲ့အခါခရိုင်ခါလို့သူ့ကိုဂယုမလိုက်ပဲနဲ့ဝေယဝိသတွေလှုပ်ချက်ပြုံနေတော့တွေ့တော့သူမနပန်းတဲ့ရဲ့သူ့ကိုပြောတယ်ခုံးဆုံးတရာတဲ့ဒီနေ့တော့တင့်ကိုငါတို့အစ်ခံမှုလည်းပဲချိန်မရှိဘူးတင့်အတွက်လည်းပဲလုံးမပေးနိုင်သေးဘူးငါတို့မြတ်စွာဘုရားမူရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုဆုံးကတ်မှာတဲ့အဲ့တော့တင့်လည်းပဲဝေယဝိသပူပြီးတော့လှုပ်ပါကုသိုလ်ရပါပြီးတော့တရားလည်းပဲနာယူပါပြီးတဲ့အခါမှာပိုတဲ့ပန်းတွေကိုတင့်အတွက်ပေးပါမယ်ဆိုပြီးတော့သူမနာပန်းတွေကအဲ့ဒီအိမ်မှာပန်းလာလာယူနေတဲ့ခါကုန်းနေတဲ့ဥဒ္ဒရာဆိုတဲ့ဒီခုံးဆုံးဒ္ဒရာကိုဖိတ်ခေါ်လိုက်တယ်ဖိတ်ခေါ်တော့ခုံးဆုံးဒ္ဒရာလည်းပဲဗရာတရားရှိကကောင်းမှုရှိတော့စိတ်ဝင်စားပြီးတော့ဝေယဝိသတွေဝိုင်းပြီးလုပ်တယ်ပေါ့ဝိုင်းပြီးလုပ်ပြီးတော့အာလုံးဆုံးကပ်ပြီးတဲ့အခါမှာမြတ်စွာဘုရားကတရားဟောလိုက်တဲ့အခါမှာအဲ့ဒီခုံးဆုံးဒ္ဒရာအဲ့ဒီနေရာမှာပဲတောတာပန်းဆိုတာဒီအရိယာတာဝိကာမဒီအရိယာပုဂ္ဂိုလ်၄မျိုး၈မျိုးတည်းရတယ်ပြီးတော့တောတာပန်မျိုးသားဖြစ်သွားတယ်ပေါ့ဖလက်ထန်နဲ့ပြောရင်တော့၄မျိုးတည်းကအောက်ဆုံးဖြစ်တဲ့တောတာပန်ဖြစ်သွားတယ်ဖြစ်တော့တရားနာပြန်လာတဲ့အခါမှာပန်းတွေဝယ်လာတဲ့အခါမှာသာမဏေတာမဝရီမိဘကိုသွားပြီးတော့ပန်းဆက်တာတဲ့အခါမှာသာမဏေဒီတာမဝရီမိဘကြီးပြီးတော့သူ့ကိုမေးတယ်ရှင်မခုတ်ဆုံးကြတာတဲ့ခရိုင်ကနေမှာတော့ပန်းတွေရနေဒီနေ့များနေပါလားတဲ့နှစ်ဆပါကြည့်လို့များဒီပန်းတွေအများကြီးယူခဲ့ရတာတော့တကယ်လို့ရှင်ဘုရားများပန်းကိုနှစ်ဆပေးလိုက်တာလားဆိုတော့မဟုတ်ပါဘူးတဲ့ခရိုင်ကမှဆိုလို့ရှိရင်ကျမရှစ်ချက်ပို့လို့မဝယ်ပါဘူးတဲ့လေးချက်ကိုကိုယ်အတွက်ပို့ပြီးတော့လေးချက်ကိုပဲဝယ်ခဲ့ပါတယ်ယနေ့တော့ရှစ်ချက်ပို့လို့ဝယ်လာလို့ပန်းတွေများနေတာပါပါကြည့်လို့လို့နေတဲ့အခါမှာဘုရားရှင်ရဲ့တရားတော်ကိုနာယူပြီးတော့တရားတော်တွေကိုနာယူကြည့်တဲ့အခါမှာတောတာဖြစ်သွားတယ်ပေါ့အဲ့ဒီလိုတရားရင်းရခဲ့တဲ့အတွက်သူဟာဒီလိုရှစ်ချက်ပို့လို့ဝယ်ခဲ့ရတာပါလို့အမှန်တိုင်းပဲပြောခဲ့တယ်ပြောတဲ့အခါဘုန်းကြီးတို့ဒီနေရာမှာတောတာရဲ့ဆွမ်းအင်ဟာဘလောက်ထူးခြားချက်ရှိတယ်ဆိုလေးမျိုးလေးစားထူးတယ်ပေါ့နံပါတ်၁ဘုရားကိုကြည်ညိုတဲ့အခါမှာလည်းပဲအာလုံးအာဒီဘုရားတော့တကူကြီးလို့ဒီဘုရားတော့ဘာလို့ဒီလိုစိတ်တက်မရှိဘဲနဲ့မြတ်စွာဘုရားရဲ့ကိုယ်နေကိုဒီတည်းတည်းကဘာတသိမ့်ပတ်လို့သူများကျိုးတရားဟောဖို့အတွက်သူများတွေအသိဉာဏ်ရဖို့အတွက်ပါရမီတွေဖြည့်လာတယ်ဆိုပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုအာရုံပြုပြီးတော့မြတ်စွာဘုရားကိုနှစ်နှစ်ကာကကြည်ညိုတယ်တာတော်တော်ရဲ့လက္ခဏာပါ။ကြောင်းမြန်ပြန်လိုက်တော့မြတ်စွာဘုရားကိုနှစ်နှစ်ကာကမကြည်ညိုဘဲနဲ့ဟိုလိုလိုဒီလိုလိုဒါမျိုးတွေဖြစ်နေပြီတာတော်တော်ရဲ့လက္ခဏာပြည့်ရွှဲနေပြီတဲ့။အခုခုံးဆုံးကတော့မြတ်စွာဘုရားပေါ်မှာသိပြီးတော့လေးလေးနဲ့ကြည်ညိုသွားတယ်။ တရားရဲ့ပေါ်ရေးပေါ်မှာလည်းပဲတရားပေါ်မှာလည်းပဲသိပြီးတော့ယုံကြည်လေးမြတ်ဒီတရားတော်ကဒီလိုချင်းလို့ရှိရင်ဒီလိုအကျိုးပေးတယ်ဆိုပြီးတော့သိပြီးတော့ယုံကြည်သွားတယ်တန်ဃာတော်ရှင်မြတ်ဒီပေါ်မှာလည်းပဲအရိယာတန်ဃာတော်ရှင်မြတ်ဒီအထူးသဖြင့်ဒီတန်ဃာတော်ရှင်မြတ်ဒီရဲ့ကျင့်ကုန်တွေကိုအာယုံကျူးပြီးတော့နာမည်ကြီးတဲ့နေရာမလိုက်ဘဲနဲ့တကယ်လို့ပဲတန်ဃာရဲ့ကုန်တော်ကိုနိမ့်နိမ့်ကပ်ကပ်ကြီးညိုတယ်နောက်ဆုံးငါးပါးသီလကိုအသက်ပေခြင်းပေပြီးဒါတော့မှမကျိုးတော့စောင့်ရှောက်နိုင်တဲ့စွမ်းရည်ရှိတယ်အဲ့လိုတရားတရားတန်တာဒီယတနာသုံးပါးကိုနှစ်နှစ်ကကကြီးညိုတယ်ငါးပါးသီလကိုအသက်တည်ခြင်းသေးပြီးတောင့်တိန်နိုင်တယ်ဆိုတာသောတာပန်ရဲ့စွန့်အင်းလေးရဲ့လို့ခေါ်ပါတယ်ခုလည်းကိုလိုတရာသောတာပန်ဖြစ်သွားပြီဆိုတော့ဒီအမှန်တိုင်းနဲ့ပြောလိုက်တယ်သူ့ကိုတက်ခြင်းတက်ပေးပြီနောက်ပြီးတော့ဒီပစ္စည်းတွေကိုလည်းပဲသူများမပေးတဲ့ဟာကိုဘယ်တော့မှမခိုးယူတော့ဘူးလေသိတဲ့တတိတွေသိပြီးတော့ဓမ္မအစွန့်ကြောင့်ရှိလာတယ်ပေါ့အဲ့တော့ရှိလာတော့ကာမရိယာလည်းပဲသိပြီးတော့တော်တာပဲအဲ့တော့ဝေဒီကိုရမလားဆိုပြီးတော့ဒေါသမဖြစ်တဲ့ဘယ်လိုပြောလဲဆိုတော့ရှင်မတဲ့အရှင်မပြီးခဲ့တဲ့တရားကိုကျမတို့ကဟောပြမနိုင်ဘူးလားဆိုတော့အဲ့ဒီလိုဒီငါ့ကိုရေချိုးပြေးဆိုပြီးတော့ခေါင်းဆုံးတရားပြောတော့တရားလိုလာတဲ့ပုဂ္ဂိုလ်ဆိုတော့တရားကိုသိကျင်တော့ကျမဖြစ်ပြီပေါ့သူကနတ်သားဝင်နဲ့ရေချိုးပြီးတော့ငင်းငင်းတဲ့နေရာမှာထိုင်ထိုင်နေအဲ့ဒီနေရာမှာဝိသေတိဝါရီလည်းပြီးတော့ခေါင်းဆုံးတရားလည်းပဲဟန်ပါပါနဲ့ဒီရက်တောင်ကိုကင်နေပြီးတော့တရားဟောတော့သူမြတ်စွာဘုရားကြီးကနာကြားတဲ့အချိန်ပြန်ပြီးတော့ခေါ်လိုက်တဲ့အခါသာမဝရီမှုရှိတဲ့မြေပြား900ပဲ။အဲ့ဒီခုံးဆုံးတရာကျွန်မကနေပြီးတော့ခေါ်လိုက်တဲ့အခါတရားပြပြီးတော့တောတာဝရီဖြစ်သွားတယ်တဲ့။အဲ့တော့သာမဝရီမှုရှိတဲ့မြေပြားတွေကကြောက်တယ်အရှင်မတဲ့။အရှင်မရဲ့တရားတွေသိပြီးတော့မြင့်မြတ်ပါတယ်။ကျမတို့ကမိဖုရားဖြစ်နေတဲ့အတွက်မလွတ်လပ်တဲ့အတွက်မြတ်စွာဘုရားကြီးသွားပြီးတော့တရားမနာယူနိုင်ပါဘူးအဲ့တော့ကျမသွားပြီးတော့နာယူပါဒီယုံကြည်နေတဲ့အလုပ်ကိုလည်းပဲမလုပ်ပါနဲ့တော့တဲ့ကျမတို့ရဲ့မိခင်နေရာဖရာသမားနေရာနေပြီးတော့ဖရာကြီးသွားပြီးတော့တရားနာပြီးတော့ကျွန်တို့ကိုပြန်ဟောပါဆိုပြီးတော့အဲ့ဒီလိုတိုက်တွန်းတဲ့အတွက်ခိုးဆုံးတာအဲ့ဒီနေရာသာပြီးတော့ကျွန်ဘဝအနေနဲ့လွတ်မြောက်ပြီးတော့မြတ်စွာဘုရားကသွားတရားနာတာမောကြီးကိုပြန်ဟောနေအဲ့ဒီလိုခိုးဆုံးတာကနေပြီးတော့တရားနာပြီးတော့ပြန်ဟောတဲ့တုတ်တက်ပြီးတော့ဘုန်းကြီးတို့သံဃာရင်သာတင်တဲ့အခါမှာပိဋကတ်သုံးပုံမှာဣတိယောပါဠိတော်ဆိုပြီးတော့သီးသံဃာရင်သာတင်ခဲ့ရပါတယ်သမိုင်းမှာသိပြီးတော့ထူချတဲ့မျိုးသမီးဖြစ်သွားတယ်ပိဋကတ်သုံးပုံကိုလည်းအားလုံးတရားနာရင်နာရင်လည်းတက်ကျွတ်သွားတယ်ဒါကြောင့်မြတ်စွာဘုရားကပိဋကတ်သုံးပုံဘုဒ္ဓရှိတဲ့နေရာမှာတော့ဟောဒီခိုးဆုံးတရားလောက်တော်တဲ့ပုဂ္ဂိုလ်မျိုးသမီးငါဖျားရဲ့သာသနာတော်မှာမရှိတော့ဘူးဆိုပြီးတော့ဧတတပေးခဲ့တဲ့ပုံအဲ့တော့သောတာပန်လည်းပဲဖြစ်တယ်ပိဋကတ်သုံးပုံကိုဆောင်ပြီးတော့မြတ်စွာဘုရားကလေးမျက်ထားပြီးတော့ချီးကျူးရတဲ့ပုဂ္ဂိုလ်ဒါပေမဲ့လို့တဲ့သူ့ရဲ့ဘဝစကြောင်းကြောင့်သူတော်ဘာရဲ့ကျင့်ဖြစ်ပြီးတော့ခါကုံးကြီးနဲ့တက်တလုံးနေသွားရရှာတယ်ပေါ့အဲ့တော့ခါကုံးနဲ့လည်းပဲနေရတယ်သူများရဲ့ကျင့်လည်းပဲဖြစ်တယ်ဆိုတော့အမိုက်တိုက်တဲ့ကြောင့်သို့တော်တဲ့စိတ်ကောင်းလုံးကောင်းနေပြီးခဲ့တဲ့အခါကျတော့သူတော်ကောင်းနဲ့တွေ့တဲ့အခါကျတော့တရားညာပြီးတော့အရိယာဖြစ်ဖြစ်နောက်ဆုံးမှာသာသနာ့တမိုင်းမှာတင်ပြီးတော့ဣတိယောပါဠိတော်ကြီးကိုတန်ဃာယနာတွေဘိက္ခုတွေကနေပြီးတော့ခေါဆုတလာတီပြန်ပြီးတော့သင်ယူနောက်ပြီးတော့ယဟန်တွေလည်းပဲတစ်ဆင့်တစ်ဆင့်သင်ယူရင်းနဲ့တန်ဃာယနာမှာဣတိယောပါဠိတော်ဆိုပြီးတော့ထင်ရှားခဲ့အဲ့တော့ဉာဏ်ကြီးကသူ့အကြောင်းသိတော့စိတ်ဝင်စားကြတယ်။ဘာဖြစ်လို့ဉာဏ်ခါကုန်ကြီးဖြစ်နေရတာလဲ။ရုပ်အင်မတန်သိုးပြီးတော့။ဘာဖြစ်လို့ခါကုန်ဖြစ်ရတဲ့ကျင်သူတပားရဲ့အစီကံကျုံနေဖြစ်ရတာလဲလို့စိတ်ဝင်စားတော့မြတ်စွာဘုရားကြောက်တော့မြတ်စွာဘုရားကသူ့ရဲ့တိတ်ကြောင်းကိုခါကုန်ရဲ့အကြောင်းကိုလည်းပြန်ပြီးတော့ဟောတယ်ပေါ့။နောက်ပိဋကတ်သုံးပုဒ်ဆောင်းနိုင်ခြင်းရဲ့အကြောင်းကိုလည်းဟောတယ်။တရားဓိယခြင်းရဲ့အကြောင်းကိုလည်းပြန်ဟောတယ်ပေါ့။အဲ့တော့ထူးခြားချက်ကဘာလဲဆိုတော့ဒီသူဘာဖြစ်လို့သူတစ်ပါးရဲ့အခြေခံကျုံမဘဝဖြစ်ရလာလဲဆိုတော့ခေါင်းကြီးတို့ကတ္တပဘုရားရှင်လက်ထက်တုန်းကဒီခုံစုတ်တရာတထေသမီးတယောက်ဖြစ်ခဲ့တယ်ပေါ့တထေသမီးဖြစ်တဲ့အချိန်မှာခေါင်းကြီးတို့ဒီဘိက္ခုနီမတွေလည်းညနေတဲ့အချိန်ကမှသူတို့ရဲ့သွန်ကုန်းတကာဖြစ်တဲ့အမျိုးသမီးတွေကခဏတစ်ချို့သွားပြီးတော့တရားစကားလေးကြီးဟောခြင်းလို့သွားကြတဲ့အခါမှာအဲ့ဒီတထေသမီးရဲ့တနေ့တော့ညနေပိုင်းအချိန်လေးမှာအလှပြင်းနေတဲ့အချိန်မှာသွားပြီးတော့တွေ့နေတယ်ပေါ့မှန်ကြည့်ပြီးတော့လာပြန်နေတော့ဘိက္ခုနီမလည်းပဲရောက်လာတော့သူကလည်းပဲလာပြန်လို့မကြည့်သေးတော့ဘလို့ပြောလိုက်တယ်ဆိုတော့အရှင်မကြီးတဲ့ချက်ခိုးပါရဲ့တဲ့ကျမလာပြန်လို့မကြည့်သေးဘူးတဲ့အဲ့ဒီနန်းလေးမှာထားတဲ့ဒီအလှပြင်းတဲ့တန်စာတွေထည့်ထားတဲ့တိတ္တဘူးလေးကျမစီယူပေးပါဆိုပြီးတော့လှမ်းပြီးတော့ရဟန္တာခြေဒီမှာဘိက္ခုနီမယူသွားပြီးတော့ခိုင်းလိုက်တယ်ပေါ့ခိုင်းလိုက်တဲ့အခါမှာမှတ်တဲ့ခင်လို့ခိုင်းတာပါပဲဒါနဲ့ခိုင်းတဲ့ကိစ္စကိုရင်းကိုယ်ကကိုလာပြန်တဲ့ကိစ္စဖြစ်နေတော့ဘိက္ခုနီမစဉ်းစားတယ်။အော်တဲ့သူကငါသီလတမာတိပညာဉာဏ်နာဖြစ်တာလည်းမသိရအောင်။ တကယ်လို့ငါယူမသိဘူးဆိုလို့ရှိရင်လည်းပဲဒါလောက်ခင်နေတာတော့မှဒါလေးတော့မှကြီးကျယ်လိုက်တာဆိုပြီးတော့ပြင်းမားလို့ရှိရင်လည်းပဲမတန်တန်ကြီးငရဲကြရရတယ်တဲ့အဲ့တော့ငရဲကြရတဲ့စာရင်သူခိုင်းတာငါလုတ်ပြခြင်းအပြင်သူဟာကိုယ့်ရဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်ကိုယ်ရင်းကိုယ်တာတတ်တဲ့ကိစ္စမှာခိုင်းတဲ့အတွက်ဘဝတိုင်းဘဝတိုင်းတော့မျိုးဝါးချင်းတော့နှိမ့်ကြပြီးတော့ကျွန်ဘဝရောက်ချာတော့မှာပဲငရဲကြရတဲ့စာရင်တော့ဒါကတော်သေးတယ်ဆိုပြီးတော့ဘေးကူရီမားလည်းပါမှမပြောပဲနဲ့ဒါတိသူ့ရဲ့လက်ပြင်းတဲ့ပစ္စည်းတွေထည့်တာတိတ္တပူပြီးယူပေးခဲ့တယ်ပေါ့အဲ့ဒီကံကြောင့်ပါဖြစ်တယ်ဆိုတော့ဘဝ900ကျော်ဖြစ်တိုင်းဖြစ်တိုင်းကြုံမှပဲဖြစ်ရတယ်ဒါလည်းပဲခွန်ကြီးတို့သင်္ကန်းစာယူစီရပေါ့တန်ဝေကရကြရပါအိမရံမှာပြိတ္တကသုံးဖို့ဆောင်းပြီးတော့အရိယာဖြစ်ပြီးတော့ဓမ္မတတိကတရားသိအဟောကောင်းတဲ့မြေသမီးဟာကျွန်လာဖြစ်ရတာအဲ့တော့အမတ်တမတ်လေးကိုယ့်ရဲ့သီလသိက္ခာသမာဓိသိက္ခာပညာသိက္ခာကြီးကျယ်တဲ့ပုဂ္ဂိုလ်ကိုကိုယ်ရင်းကိုယ်တိုင်ကိစ္စအလတ်ပြင်းတဲ့ကိစ္စမှာသွားပြီးတော့ခိုင်းနေဝေဒီကံအပြင်သွားပြီးတော့ပြင်းမှမိတဲ့အတွက်ဒီလိုဖြစ်ရတာဒါကြောင့်မို့ယနေ့တည်းကဓမ္မတွေလည်းမိမိတို့စဉ်စဉ်စားစားလေးလုပ်တဲ့ပုံနောက်ပြီးတော့ဒါဖြစ်လို့ဒီလိုကျွန်ဖြစ်ပြီးတဲ့အခါမှာခါကုန်းရတာလည်းဆိုတော့သူဘဝတစ်ခုမှာပေါ့ဒီပိဋကဗုဒ္ဓရှင်ကြီးကသူတို့ကမောင်မမီပြားတွေဖြစ်တော့ပိဋကဗုဒ္ဓရှင်ကြီးရှိပါနေတယ်လာပြီးတော့ဆုံးခံတယ်ပေါ့နန်းတွင်ပဲပိဋကဗုဒ္ဓတဲ့ဘာကခါကုန်းနေနေအဲ့တော့ဘိက္ခုနီအဲ့ဒီပိဋကဗုဒ္ဓခါကုန်းတာကိုသူကကြည့်ပြီးတော့ဒီနေ့တော့သူတို့တငယ်ချင်းတွေပေါ့ဒီဘုရားမောင်မတွေသူ့မိတဲ့ခါမှာကြိုစရာပြက်စရာဆိုပြီးတော့သူကဘာလုပ်လို့တော့ရွှေခွက်တစ်ခုခွက်လေးတစ်ခုကိုကင်ပြီးတော့ကဗလာချုံတယ်လေးကိုခြုံလိုက်ခြုံပြီးတော့သူကဟာတာလုတ်ကြတယ်ပေါ့ဟာငါတို့နန်းတော်မှာနေ့စဉ်နေ့စဉ်ဆုံးခံလာတဲ့ရှင်မြတ်ကတော့ဟောဒီလိုဟောဒီလိုသွားတာပဲဆိုပြီးတော့ခါလီကုန်းပြီးတော့ကဗလာလေးခြုံပြီးတော့ပိဋကဗုဒ္ဓလမ်းသွားတဲ့ပုံကြီးသူကလုတ်ကြမိတယ်ပေါ့လုတ်တော့အားလုံးရေရှင်ရအောင်ဟာတာအနေနဲ့လုတ်လိုက်တာဒါပေမဲ့လို့တဲ့အကျိုးဆက်ကဒီဘဝမှာလာပြီးတော့ခါကုန်းပြီးတော့ရုပ်ဆိုးရတဲ့အကျိုးဆက်ပေါ်တယ်ဆိုပြီးမြတ်စွာဘုရားကအရှင်ဟံပရိသတ်ကိုပြန်ပြီးတော့ပေါ်ခဲ့တယ်ပေါ့နောက်ဆုံးတရားမြတ်ရတဲ့အကြောင်းကတော့ဘာဖြစ်လို့လဲဆိုတော့အဲ့ဒီပိဋကဗုဒ္ဓတွေကယခုလိုတရားဓမ္မတွေလည်းပဲတန်ခါတော်တွေကိုတာသနာလုပ်ကိုတကယ်လုံဆောင်တဲ့နေရာမှာချမ်းသာစီကိုကျူးစုပြီးတော့ဆွမ်းကွမ်းနဲ့ပြည့်စုံခဲ့တယ်လို့ပဲအဲ့ဒီပိဋကဗုဒ္ဓရှင်မြတ်ရှင်းပါးကိုဆွမ်းကွမ်းနဲ့ရိုးရိုးလေးလေးလေးစားပြုတဲ့အတွက်ဒီဘဝမှာလာပြီးတော့တောတန်တာရိယာဖြစ်ရတယ်တဲ့နောက်ဆုံးပိဋကတော်ကိုဆောင်နေတာကတော့ပိဋကဗုဒ္ဓတွေဆွမ်းခံလို့ပူတဲ့အခါမှာတပိတ်ချေမရှိတဲ့အတွက်သူ့ရဲ့ပြင်ဆွဲလက်ကောက်တစ်ခုကိုချွတ်ပြီးတော့အပြီးပိုင်းတပိတ်ချေသဘောမျိုးနဲ့သူ့ပြည့်လူပညာကြီးတာဆိုမြတ်စွာဘုရားကပြန်ပြီးတော့ဟောခဲ့တယ်ပေါ့အဲ့တော့ဒီနေ့ဆုံးတကားမိသားစုမောင်နှမတစုတွေလည်းပဲမိမိတို့ဒီတုတ်တံကိုနာယူကြည့်တဲ့အခါမှာဒီခုံးဆုံးတရာရဲ့ဘဝဆိုလို့ချင်းဒီဘဝမှာမျိုးယူရလည်းပဲတိတ်ပြီးတော့ညံ့ရုပ်ဆင်းရဲဖြစ်တယ်ပဲတိတ်ပြီးတော့ညံ့ချင်းနေစည်းစိမ်ဥစ္စာဆိုတာလည်းဘာမှမရှိဘူးဒါပေမဲ့လို့တဲ့စိတ်ကောင်းနှလုံးကောင်းသူတော်ကောင်းတွေနဲ့တွေ့တဲ့အခါမှာကိုယ့်ရဲ့ဘဝကလင်းတက်တဲ့ကြောက်တိုးဝင်ပြီးတော့တွားနိုင်တယ်တဲ့ဒါကြောင့်မို့ယခုဘဝမှာအလင်းနဲ့ကြောက်နေတယ်ယခုဘဝမှာအမှောင်နဲ့ကြောက်နေတယ်အဓိကနောက်ဆုံးပတ်နိုင်တာတော့အလင်းနဲ့ကြောက်ကြောက်ဖြစ်အောင်ကြိုးစားပါဆိုတဲ့ဒီလိုတိုက်တန်းမှုနဲ့ဘုန်းကြီးကလည်းခုံးဆုံးတရားရဲ့အကြောင်းကိုဒါဟောပြချင်ဖြစ်ပါတယ်ခုံးဆုံးတရားရဲ့ဘဝမှာသိပြီးတော့ပိဋကတ်သုံးပုံဆောင်နေဓမ္မဂတိကဖြစ်တဲ့သူ့ကိုအကြောင်းပြုပြီးတော့ပိဋကတ်သုံးပုံမှာဣတိယောပါဠိတော်ဆိုတာတန်ခိုင်းတာတင်ခဲ့ရတယ်ဒါပေမဲ့လို့ကျွန်ဖြစ်ရတာဒီဘာဖြစ်ရတာဒီအမှတ်တမဲ့ကိုယ့်ရဲ့ပျော်ရွှင်မှုကိုယ့်ရဲ့စိတ်ကလေးကိုလိုလိုက်မှုကြောင့်ဒါမျိုးကြီးဖြစ်ရတယ်ဆိုတာတန်ဝေကယူပြီးတော့ကိုယ့်ရဲ့သီလသိက္ခာဓမ္မသိက္ခာပညာသိက္ခာကြီးလို့ရှိရင်ကိုယ်ရေးကိုယ်တာကိစ္စတွေကိုမခိုင်းမိအောင်ငါတို့ကြိုးစားမယ်ဆိုပြီးတော့ဒီလိုကြောင်ကြောင်ရှင်ဟောဒီခုံးတုတ်တာဝတ္ထုကမိမိတို့ကိုသင်္ကန်းစာပေးပြီးတော့အလင်းလေးကိုဆွဲခေါ်ရရောက်ပါတယ်။နောက်ပြီးတော့ဒီလိုတန်ခါတော်ရှင်မြတ်ကြီးကိုမိမိတို့သာသနာ့လုပ်ကိုတကယ်လုပ်ပြီးတော့သာသနာ့အတွက်ကြိုးများတဲ့နေရာကိုပြုစုတာမိမိတို့အတွက်မဂ်ဖြစ်နိဗ္ဗာန်ထောက်ပံ့ဖြစ်တယ်ဆိုတာလည်းပဲဒီခုံးတုတ်တာကသင်္ကန်းစာပေးပါတယ်။နောက်ပြီးတော့အမှတ်တမဲ့ကြိုးကျဉ်ရှင်ကျင်လို့ပြောလိုက်တဲ့စကားလေးကြောင့်မိမိမှာခါကုန်းကြီးနဲ့တစ်တလုံးဆုံးရှုံးရတယ်လို့မိမိတို့လည်းပဲဒါဒီကိုတောင်းဝေကယူပြီးတော့မိမိတို့ကိုယ်ကိုပြုပြင်ပြီးတော့အလင်းတိုက်ထဲမှာရောက်နိုင်တဲ့ပုံစံဖြစ်အောင်ကြိုးစားနိုင်ကြပါစေ။ဒီတရားတော်ကိုလာယူပြီးတော့ကိုယ့်ကိုယ်ကိုကာယကံအချင်းလည်းပဲချူစင်အောင်ဝစီကံအချင်းလည်းပဲချူစင်အောင်မနောကံအချင်းလည်းပဲစင်ကြင်အောင်ကျင့်နိုင်ပြီးတော့အလင်းတိုက်တဲ့ရောက်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့နောက်ဆုံးမှာအလင်းတကာအလင်းတွေကနိဗ္ဗာန်တက်ကိုမဉ္ဇဉ်ပူဉ္ဇဉ်ဖြင့်ပါရမီတွေကိုပြုပြီးတော့ကိုယ်စီကိုယ်ငါမျက်မှောက်ပြုနိုင်ကြပါစေကုန်တည်း ကတကြံကိုယနေ့ပြရီတို့လူပဲတန်ဃာတော်ရှင်မြတ်တေကိုသာသနာအလုပ်လုပ်ဆောင်တဲ့နေရာမှာချမ်းသာစေတဲ့စေရနာတန်တန်နဲ့ပြုစုကြတေကုတို့ကြောင့်အလင်းတက်ဖြစ်တဲ့နေသူကိုမျက်မှောက်ပြုပြစီလို့အာယုံကျုပ်ပြုလုပ်ကြအားလုံးရေစက်ချချာဆိုအားလုံးရေစက်ကွက်မှာပါလေတဲ့လက်အုပ်ချီပြီးတော့လိုက်ဆိုပါ